Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောက်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်ဧပြီလ14ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပြီရှင်အခုတော့ဒီညအတွက်ထိတ်တန့်ရသတင်းတွေကိုကျွန်မအနင်္ဂလာပြောပြပေးမှာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနှစ်သန်းပြည့်ရောမဲ့အချိန်မှာပဲရောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ပြည်သူပြည်သားတွေရဲ့အသွာလာကန့်ထားတဲ့နိုင်ငံအတော်များများထဲမှာအိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့အဲ့ဒီကန့်သတ်ချက်တွေကိုရပ်တိုးသတ်မှတ်လိုက်ပါတယ်။အိန္ဒိယမှာတော့အိမ်မထွက်ရအမိန့်ကိုဝန်ကြီးချုပ်နရင်ဒရာမိုဒီကမေလ3ရက်နေ့ထိတိုးမြှင့်လိုက်တာပါ။ပြင်သစ်နိုင်ငံမှာလည်းအသွာလာကန့်သတ်မှုကိုမေလ17ရက်နေ့ထိတိုးပြီးတော့သတ်မှတ်လိုက်ကြောင်းသမ္မတအမန်နျူအယ်မက်ခရွန်ကတနင်္လာနေ့မှာပဲရုပ်မြင်သားကြားမိန့်ခွန်းမှကြေညာတော့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းအသွာလာကန့်သတ်မှုအမိန့်ကို Lagos, Abuja နဲ့ Ugan ပြည်နယ်သုံးခုမှာတရင်နှစ်ပတ်ထပ်ပြီးတော့တိုးလိုက်ပါတယ်။တူရကီနိုင်ငံမှာတော့စနေတနင်္ဂနွေရုံးပိတ်ရက်တွေမှာ48နာရီကြာအပြင်မထွက်ရအမိန့်ကိုဒီရုံးပိတ်ရက်မှာလည်းဆက်ပြီးတော့ချမှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ပိုကူသူ6သိန်းဝန်းကျင်နဲ့ကမ္ဘာမှာပိုကူခံရသူလက်ရှိအများဆုံးရှိနေပါတယ်။နယူးယောက်တမျိုးထဲမှာလူနာ3,600ကျော်ရှိနေသလိုပြည်နယ်တစ်ခုလုံးမှာတော့ပိုကူထားသူ2သိန်းဝန်းကျင်ရှိပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့အဆိုဆုံးအခြေအနေကိုကြေလွန်သွားပြီလို့သတင်းလာနေမှာကြေညာခဲ့ပါတယ်။ကယောဂါအလူလဲခံထားတဲ့ဥရောပတိုက်ကအီတလီနိုင်ငံမှာလည်းအသွာလာကန့်သတ်မှုတချို့ကိုအင်္ဂါနေ့ကဖယ်ရှားပေးလိုက်တဲ့အတွက်တချို့ဆိုင်တွေပြန်ဖွင့်နိုင်တော့မှလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အတွက်တနင်္ဂနွေလုံးအသွာလာကန့်သတ်မှုတွေကိုမေလ3ရက်နေ့ထိဝန်ကြီးချုပ်နရင်ဒရာမိုဒီကရပ်တိုးသတ်မှတ်လိုက်ပါတယ်
။ सारे सुझावों को ध्यान में रखते हुए
အိန္ဒိယပြည်သူပြည်သားတွေကောင်းကျိုးအတွက်ပေးလာတဲ့အကြံဉာဏ်တွေအရအသွာလာကန့်သတ်မှုကိုမေလ3ရက်နေ့ထိတိုးမြှင့်တက်မလိုက်သေးလို့ဝန်ကြီးချုပ်မိုဒီကပြောဆိုသွားတာပါ။ဒါပေမဲ့လည်းတန်းနဲ့ချီတဲ့နေသားလုံသမားတွေအတွက်အထောက်အကူဖြစ်စေဖို့တချို့ဒေသတွေမှာတော့ကန့်သတ်မှုတွေကိုလာမယ့်တနင်္လာနေ့အတွင်းဖြေလျှော့ပေးမယ့်အလားအလာလည်းရှိနေပါတယ်။23ရက်ကြာအသွာလာကန့်သတ်ထားတဲ့နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲနောက်ထပ်19ရက်အိမ်ထဲမှာနေပေးကြဖို့ဝန်ကြီးချုပ်မိုဒီကရုပ်မြင်သံကြားကနေတိုင်ပြည်ကိုပန်ကြားခဲ့တာပါ။ကမ္ဘာပေါ်ကလူဦးရေအထူးထဆုံးဖြစ်တဲ့အိန္ဒိယမှာလူဦးရေတန်ပေါင်း1300ရှိနေပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1000ကျော်နဲ့သေဆုံးသူက339ဦးရှိထားပါတယ်။လူဦးရေထူထပ်လာတဲ့ဝင်ငွေနည်းသူတွေနဲ့စီးရဲသားရပ်တွေမှာစိုးရိမ်စရာကောင်းအောင်ပိုကူးစက်ပြန့်နှံ့လာနေပါတယ်။အမေရိကန်ပြည်ထောင်စုမှာလူတွေအိမ်ထဲမှာပဲနေကြဖို့နဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်ခွင့်ပြုဖို့အခွင့်အာဏာဟာသူ့လက်ထဲမှာအပြည့်အဝရှိနေပြီးပြည်내အစိုးရတွေဆုံးဖြတ်ခွင့်မရှိကြောင်းသမ္မတဒိုနယ်ထရန့်ကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်တနင်္ဂနွေနေ့ပါရပ်ထားတဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်လက်ပတ်နိုင်ဖို့သက်ဆိုင်ရာပြည်내တွေကစီစဉ်နေတာဟာတနင်္ဂနွေအတိုင်းအတာနဲ့လုပ်ငန်းတွေပြန်စဖို့ကြေညာနိုင်တဲ့သူ့လုပ်ပိုင်ခွင့်ကိုစိန်ခေါ်ရရောက်နေသလားဆိုပြီး VOA ကမေးမြန်းရမှာသမရကတာအဆုံးဖြတ်ပေးရမှာဖြစ်ကြောင်းသမရထောင်ကဖြေကြားခဲ့တာပါအမေရိကန်ရင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာသမရတဦးကိုအလုံးစုံအာဏာပေးအပ်ထားတဲ့အချက်တွေရှိတယ်လို့လည်းပြောဆိုခဲ့ပါတယ်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာတော့ဘူအိုဆိုးရကိုလုပ်ပိုင်ခွင့်အနိုင်မထားတဲ့ကိစ္စတွေကိုသက်ဆိုင်ရာပြည်နယ်တွေလုပ်ပိုင်ခွင့်ပေးထားပါတယ်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကလည်းအမေရိကန်မှာဖွဲ့စည်းအုပ်ချုပ်ပုံအရသမ္မတတွေဟာအရှင်ဘီရင်တွေမဟုတ်သလိုအကျွမ်းမဲ့အာဏာမရှိကြောင်း CNN သတင်းဌာနကပြောဆိုခဲ့ပါတယ်သမ္မတထရန့်အနေနဲ့တာဝန်မဲ့အတင်းအကျပ်လုပ်လာရင်ပြည်သူ့ကျန်းမာရေးအတွက်ထိခိုက်လာနိုင်တဲ့အတွက်သူ့အနေနဲ့တရားဝင်ကန့်ကွက်သွားမယ်လို့လည်းပြောပါတယ်တာတိုပစ်ခရုစ်မီဆိုင်းတွေလို့ယူဆရတဲ့ဒုံးတွေကိုကိုရီးယားကျွန်းဆွေနဲ့ဂျပန်နိုင်ငံကြားတွေကပင်လယ်ပြင်ထဲမြောက်ကိုရီးယားနိုင်ငံကဒီကနေ့အင်္ဂါနေ့မှာစမ်းသပ်ဖြစ်ခဲ့ကြကြောင်းတောင်ကိုရီးယားပူရဲစီဦးစုချုပ်များအဖွဲ့ရဲ့အကြီးအကဲကပြောလိုက်ပါတယ်တာဟာဒုံးကြီးတွေအချင်းချင်းစမ်းသပ်ပစ်လို့နေတဲ့မြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးလို့ရလဲဖြစ်ပါတယ်မြောက်ကိုရီးယားဖက်ကလှုပ်ရှားမှုတွေကိုတောင်ကိုရီးယားစစ်တပ်ကဆက်ပြီးစောင့်ကြည့်နေတယ်လို့တောင်ကိုရီးယားနဲ့အမေရိကန်ထောက်လိုက်ရဲ့အရာရှိတွေကလည်းဒုံးကြီးပြည်လူမှုတွေကိုဆက်ပြီးတော့လေလာသုံးသပ်နေတယ်လို့လည်းပူရဲစီဦးစုများအဖွဲ့အကြီးအကဲကသတင်းထောက်တွေကိုပြောပါတယ်ဒီကနေ့ပြစ်လုပ်ခဲ့တဲ့ဒုံးကြီးတွေဟာအကွာအဝေး93မိုင်အထိရောက်ခဲ့တယ်လို့လည်းပြောပါရယ်။ဒီစမ်းသပ်ပြစ်လုပ်မှုမှာစစ်လေရင်တွေအတော်များများလဲပါဝင်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံမှာသတင်းဘက်တွေနဲ့ချီစီးရေးလက်ကျင့်နေတာဖြစ်ပြီးလက်တလောသတင်းဘက်တွေမှာတော့တာတိုပစ်ဒုံးကြီးအတော်များများစမ်းသပ်ပြစ်လုပ်လာတာလည်းဖြစ်ပါရယ်။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့် စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ညင်ညာပြီးသွားပါမယ်ရှင်ဒုတိယသမ္မတဦးဟန်နရီဘန်ထီယူနဲ့သူမိသားစုဝင်တွေနောက်သူနဲ့အနီးကပ်ထိတွေ့မှုရှိသူအလုံးစုစုပေါင်းလူ30ကိုတက်ခွဲနမူနာယူပြီးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှဖြစ်တယ်လို့သမ္မတရုံးပြောခွင့်ရဦးစိုးထီကပြောပါတယ်ခရီးရန်တရားဟောဆရာတူမှ COVID-19 ရောဂါတွေ့ရပြီးတဲ့နောက်အဲ့ဒီခရီးရန်တရားဟောဆရာနဲ့ဒုသမ္မတဦးဘန်ထီယူတို့တွေ့ဆုံတဲ့ဓာတ်ပုံတွေပေါ်ထွက်လာတဲ့နောက်ဒုသမ္မတရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဒါပေမဲ့ဒီဓာတ်ပုံတွေဟာ February 9ရက်နေ့တုန်းကရိုက်ထားတဲ့ပုံတွေဖြစ်ပြီးမြန်မာနိုင်ငံမှာအစောဆုံး virus ကူးစက်မှုရှိခဲ့တာကမလ23ရက်နေ့ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရကနေပြည်တော်သတင်းတောက်တွေကိုပြန်ကြားခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းဒုသမ္မတနဲ့တရားဟောဆရာတို့တွေ့ဆုံတာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းလူလူကြားမှာစိုးရိမ်မှုတွေမြင့်တက်လာတာကြောင့်ရှင်းရှင်းလင်းလင်းဖြစ်အောင်လို့ဒုသမ္မတနဲ့သူမိသားစုဝင်တွေသူနဲ့ထိတွေ့ခဲ့သူအလုံးစုစုပေါင်း30ကိုတက်ခွဲနမူနာယူစစ်ဆေးမှဖြစ်တယ်လို့ဦးစိုးထေကရှင်းလင်းထားပါတယ်။နိုင်ငံတော်ကြီးကဲရီကျမ်းမာရေးတွင်နေအဝင်ထွက်တွေတွေ့ဆုံမှုကိုလည်းကျမ်းမာရေးလမ်းညွှန်ချက်တွေနဲ့အညီကြံ့မှတ်ဆောင်ရွက်နေတယ်လို့လည်းဦးစိုးထေကတုံ့ပြန်ပါတယ်။ဒုတိယသမ္မတဦးဟန်နရီဘန်ထီယူကိုတရားခွဲစောင့်ကြည့်မှုလုံမလုံ VOA ကမေးမြန်းကြည့်တဲ့အခါမှာတရားခွဲထားတာမျိုးတော့မရှိဘူးလို့ဦးစိုးထေကပြောပါတယ်။ရန်ကုန်တိုင်းမြန်မှုမြို့နယ်ကခရီးရန်ဘာသာရေးဟောပြောပွဲတစ်ခုမှာအဲ့ဒီတရားဟောဆရာနဲ့အတူရှိခဲ့တဲ့လူတချို့လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တက်ခွဲဆန်းသတ်မှုအဖြစ်ထွက်ခဲ့ပါတယ်။အဲ့ဒီတရားဟောဆရာကိုရောစီစဉ်သူကိုပါတဘာဝပေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့ရန်ကုန်တိုင်းအစိုးရကအမှုဖွင့်အရေးယူထားပါတယ်ရှင်။နှစ်ပေါင်းတရာအတွင်းမှာလူအသေးပြောက်အများဆုံးနဲ့ကြုံနေရတဲ့ COVID-19 ကပ်ရောဂါကိုပူးပေါင်းတိုက်ဖြတ်သွားကြဖို့အာဆီယံအဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေသဘောတူညီလိုက်ကြပါတယ်။ဒီကနေ့အင်္ဂါနေ့ဗီဒီယိုကနေတစင်းဆက်တွေပြုလုပ်တဲ့ဆွေးနွေးပွဲအတွင်းမှာအာဆီယံခေါင်းဆောင်တွေအခုလိုသဘောတူလိုက်တာပါ။မလအတွင်းအာဆီယံနိုင်ငံတွေမှာရောဂါပိုးကူးစက်ခံရသူအရေအတွက်စုစုပေါင်း840အောက်မှရှိနေတာကနေအခု2000ကျော်အထိတိုးလာခဲ့တယ်လို့သိဆုံးသူအရေအတွက်ဟာလဲ14ရောက်ကနေ860လောက်ထိရှိလာတာပါ။အဖွဲ့ဝင်နိုင်ငံတချို့မှာပြည်ပဝါယောဂဆစ်ဆင်းနိုင်စွာမရှိတဲ့အတွက်တကယ်တမ်းကူးစက်ခံရသူပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကယူဆနေပါတယ်။ COVID-19 ရောဂါကိုတိုက်ဖြတ်သွားဖို့အာဆီယံနိုင်ငံအချင်းချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်ကြဖို့အရေးကြီးတယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံကဗီဒီယိုဆွေးနွေးပွဲအတွင်းမှာပြောကြားခဲ့ပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ COVID-19 ကပ်ရောဂါတိုက်ဖြတ်ရေးအရှိန်ဟုန်မြင့်ပူးပေါင်းဆောင်ရွက်သွားဖို့ဒီဆွေးနွေးပွဲမှာသဘာဝတည်းအဖြစ်ဆောင်ရွက်ခဲ့တဲ့ဗီယက်နမ်ဝန်ကြီးချုပ်ကလည်းတိုက်တွန်းခဲ့တယ်လို့ဗီယက်နမ်နိုင်ငံပိုင် VTV သတင်းဌာနကဖော်ပြခဲ့ပါတယ်ရှင်။ဒီနှစ်မတ်လအတွင်းတရုတ်နိုင်ငံရဲ့ကုန်သွယ်ရေးတိုးတက်ခဲ့ပြီးမြန်မာနှစ်ကနေနှိုင်းယှဉ်ရင်တော့ကျဆင်းသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တကမ္ဘာလုံးအတိုင်းအကျအရဝေလိုအားကျဆင်းနေတဲ့အတွက်နောက်ထပ်ကျဆင်းမှုတွေနဲ့ကြုံရအောင်မယ်လို့ကြွမ်းကျင်သူတွေကလည်းခန့်မှန်းနေပါတယ်။အင်္ဂါနေ့ကကောက်ခွန်ဌာနကထုတ်ပြန်တဲ့စီးရင်အင်းတွေအရမြန်မာနှစ်ကနေနှိုင်းယှဉ်ရင်တရုတ်နိုင်ငံရဲ့ပို့ကုန် 6.6 ဘိုင်လုံးကျဆင်းခဲ့ပြီးပို့ကုန်တန်ဖိုး 185 ဘီလီယံကျော်သာရှိခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အသွားအလာပိတ်ပင်မှုတွေလှုပ်ထားခဲ့တဲ့ပြီးခဲ့တဲ့ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေကထက်တော့ 18.2 ဂိုင်းနှုန်းမြင့်တက်ခဲ့ပါတယ်။တွင်းကုန်ဟာလည်း 3.4 ဂိုင်းနှုန်းကျဆင်းခဲ့ပြီးတွင်းကုန်တန်ဖိုးစုစုပေါင်း 165.2 ဘီလီယံရှိပါတယ်။ဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေတုန်းကတော့တွင်းကုန်400ဂိုင်းနှုန်းထိကျဆင်းခဲ့တာပါ။အမေရိကန်နိုင်ငံကိုတရုတ်ပို့ကုန် 20.8 ဂိုင်းနှုန်းကျဆင်းခဲ့ပြီးပို့ကုန်တန်ဖိုးပမာဏ 25.2 ဘီလီယံရှိပါတယ်။တရုတ်နိုင်ငံကိုတင်သွင်းတဲ့အမေရိကန်တွင်းကုန်ဟာလည်း 12.6 ဂိုင်းနှုန်းကျဆင်းခဲ့ပြီးတန်ဖိုးပမာဏ 9.6 ဘီလီယံရှိပါတယ်။တရုတ်နိုင်ငံရဲ့အဓိကပို့ကုန်တင်ပို့ရဈေးကွက်တွေဖြစ်တဲ့အမေရိကန်နိုင်ငံနဲ့ဥရောပနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားနေတာကိုထိန်းချုပ်ဖို့စိုင်းများပြပိတ်ထားကြသလိုဈေးဝယ်သူတွေဟာလည်းအိမ်မှာပဲနေကြရတဲ့အတွက်ဒီ3လသက်ကာလအတွင်းတရုတ်နိုင်ငံပြန်ပနိုင်ငံများဝယ်လို့အားထိုးကြသွားမှာဖြစ်တယ်လို့လည်း Capital Economics ကဂျူလီယန်အီဗန်စ်ပရစ်ချက်ကပြောပါတယ်။ညလင်းထားတာထက်ပိုပြီးတော့ကောင်းမွန်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဆိုင်ရာသတင်းချက်လက်တွေကြောင့်ဒီကနေ့အင်္ဂါနေ့အာရှဆီရှေယာဈေးကွက်မြင့်တက်ခဲ့ပါတယ်။အင်္ဂါနေ့နောက်ပိုင်းဂျပန်နီကေးညွန်ကင်က 2.5 ဂိုင်းနှုန်း၊ကိုရီးယား KOSPI က 200 ဂိုင်းနှုန်းနီးပါးနဲ့ဩစတြေးလျ S&P ညွန်ကင်က100ဂိုင်းနှုန်းကျော်မြင့်တက်ခဲ့ပါတယ်။ဟောင်ကောင်နဲ့ရှန်ဟိုင်းညွန်ကင်တွေဟာလည်း100ဂိုင်းနှုန်းနီးပါးမြင့်တက်သွားခဲ့တာပါ။ပြီးခဲ့တဲ့2019နဲ့နှိုင်းချင်ရင်2020ပြည်နှစ်ပထမ3လအတွင်းမှာပြည်ပပို့ကုန် 17.4 ဂိုင်းနှုန်းထိကျဆင်းခဲ့တယ်လို့တရုတ်နိုင်ငံကဒီကနေ့ကြေညာပါတယ်။ဥရောပအစုရှယ်ယာဈေးကွက်အနေနဲ့ London FTSE က300ဂိုင်းနှုန်းနဲ့ American အဓိကအစုရှယ်ယာညွန်ကင်တွေက 1.5 ဂိုင်းနှုန်းထိမြင့်တက်ခဲ့ပါတယ်ရှင်။
ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
ကုလသမဂ္ဂကနေပြီးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှင်းမရှိစံသက်ကရိယာ2000ကျော်မြန်မာနိုင်ငံရောက်ရှိလာပြီဆိုတဲ့သတင်းကိုပြောပြပါမယ်။မြန်မာပြည်တွင်းမှာကိုဗစ် -19 ရောဂါစံသက်မှုမြင့်တင်ဆောင်ရွက်ဖို့အတွက်ကုလသမဂ္ဂစီမံကိန်းလုပ်ငန်းများဆိုင်ရာယုံကစံသက်ကရိယာ2000ကျော်မြန်မာနိုင်ငံကိုရောက်ရှိလာပြီးအမျိုးသားကျန်းမာရေးတခွင်မှုဆိုင်ရာဌာနနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတို့ကိုပြပို့သွားမှာပါ။ကိုဗစ် -19 ရောဂါစစ်ဆေးဖို့အတွက်စံသက်ကရိယာ3000နီးပါးကိုပထမတစ်ကြိမ်လုံးကထောက်ပံ့ကူညီခဲ့ပြီးအခုထပ်ပြီးတဲ့2000ကျော်ဟာမြန်မာအစိုးရကိုကိုဗစ် -19 စံသက်ကရိယာ5000ကျော်ကူညီထောက်ပံ့မဲ့အစီအစဉ်ရဲ့ပထမအထုပ်ဖြစ်တယ်လို့မြန်မာနိုင်ငံကုလသမဂ္ဂယုံပြောရေးဆိုခွင့်ရှိသူဦးအေးဝင်းကပြောပါတယ
် test kit 5000လောက်ကျွန်တော်တို့ဟိုထပ်သွင်းမှုရှိရဲဆိုတော့အခု2000လောက်တော့ရောက်လာပါပြီရောက်လာတော့ကျွန်တော်တို့ဒီ NHL နဲ့ကျန်းမာရေးဝန်ကြီးဌာနကိုကျွန်တော်တို့ဒီဟာတွေပေးဖို့ရှိပါတယ်ခင်ဗျဒါရီကလည်းဒီ test kit တင်မကပါဘူးခင်ဗျာတခြားလိုအပ်တဲ့ IC တွေပေါ့လေသူတကယ်ဒီ surgical mask တို့လေ A တို့ပေါ့အဲ့ဒါတွေလည်းထပ်ပြီးတော့လှူဖို့ရှိပါတယ်အဲ့တော့ဒါလည်းဒီတရနေ့အထက်မှာထပ်ပြီးတော့လှူဖို့ရှိပါတယ်ခင်ဗျာ
ကိုဗစ်ရောဂါစံသက်မှုမြင့်တင်ရမှာဆောင်ရွက်ဖို့အတွက်စံသက်ကရိယာ test kit 2000ကျော်နဲ့အတူဒီရောဂါရှိမရှိကိုစစ်ဆေးပေးမယ် PCR စံသက်ပစ္စည်း9000နဲ့တခွဲနမူနာတွေကိုထည့်သွင်းရမယ်ဖန်ပြွန်1000အပါအဝင်ခွဲစိတ်ခံသုံးလက်အိတ်3000ဝန်းနဲ့ခွဲစိတ်ခံသုံးနှကောင်းစီ၅သိန်းတို့ကိုပါကျန်းမာရေးဝန်ထမ်းတွေအတွက်ပေးအပ်သွားမယ်လို့သိရပါဗျ။မြန်မာပြည်တွင်းမှာ COVID-19 ရောဂါစံသက်တာကိုအချိန်ပေါင်း2000လောက်ဆောင်မှုအတွက်လိုအပ်တဲ့ပစ္စည်းတွေကိုရရှိနိုင်မှု UK, Sweden, American ပြည်ထောင်စုနဲ့ Switzerland နိုင်ငံတို့ကနေ American Dollar 9သိန်းကိုရန်မုံငွေရယူပေးထားတာပါ။ထောက်ပံ့မဲ့ပစ္စည်းတွေကိုမကြာခင်မှာပေးအပ်သွားဖို့ပြင်ဆင်ထားတယ်လို့ UA Wing က VOA ကိုပြောပါဗျ။
အဓိကဒီ COVID-19 မှာဥဆောင်ဆောင်ရွက်နေတာကျန်းမာရေးဝန်ကြီးဌာနနဲ့လည်းဒီစံသက်တနေရာမှာလည်း NHR ကအဓိကအကြဆုံးနေရာတွေဖြစ်ပါတယ် testing တွေကပို့ပြီးတော့လုပ်နိုင်လေပို့ပြီးတော့ဟိုယောဂါကိုထိချုပ်တဲ့နေရာမှာပေါ့နော်လည်းဒီပြန့်နှံ့မှုကွင်းဆက်ကူတဲ့ခက်တဲ့နေရာမှာဒါအရေးကြီးပါတယ်ခင်ဗျာအဲ့တော့တက်နိုင်ဆုံးတော့ဒီ PC တွေဟိုတော့သူတို့ထပ်ပြီးတော့ပြီးပို့ခြင်းဖြစ်ပါတယ်ခင်ဗျာ
မြန်မာပြည်ရင်းကစောင့်ကြည့်တဲ့တန်တရားလူနာတွေရဲ့တခွဲနမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားချမ်းမာရေးတခွဲမှုဆိုင်ရာဌာနမှစစ်ဆေးပေးနေတာပါလူနာတွေရဲ့တခွဲနမူနာတွေကိုနိုင်ငံအသီးသီးမှအသုံးပြုနေတဲ့ PCR နည်းပညာနဲ့အစင်းစစ်တခွဲစမ်းသပ်ပေးနေပြီးတနေ့ကိုတခွဲနမူနာပေါင်း200ကနေ300အထိစစ်ဆေးပေးနေတယ်လို့သိရပါတယ်ချမ်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတည်ပြုလူနာ62ဦးအထိရှိထားပြီးအဲ့ဒီထဲကယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးသူကတော့4ဦးအထိရှိသွားပါပြီ။မြန်မာပြည်တွင်း COVID ယောဂဖြစ်ပွားသူတွေနဲ့ခရီးသွားရာဇဝင်မရှိသူတွေနဲ့ဒီယောဂလက္ခဏာမပြဘဲယောဂဖြစ်လာသူတွေပါရှိတာကြောင့်ဒီယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်မှု၊ဒကြံကာလာတွင်းမှာပြည်သူတွေအနေနဲ့မလိုအပ်ဖဲအိမ်ပြန်မထွက်ဖို့ကိုညွှန်ကြားထားပြီးတာဝန်ရှိသူတွေကအချိန်မြင့်ဆောင်ရွက်နေခြင်းလည်းဖြစ်ပါတယ်။ကျွန်မစုစုရန်ကုန်မြို့ကနေသတင်းပေးပို့ပါတယ်။
COVID-19 ရောဂါပြန့်ပွားမှုတားဆီးကာကွယ်ရေးအတွက်တိုင်းနယ်ပြည်နယ်အလိုက်ဒေသတွေမှာအရေးယူဆောင်ရွက်မှုတွေတိုးလှုပ်လာတဲ့အကြောင်းပြောပြပေးပါမယ်။ရန်ကုန်တိုင်းအတွင်းမှာ COVID-19 ရောဂါဖြစ်ပွားစေတဲ့လူစုလူဝေးပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်ဆိုပြီးခရီးယံတရားဟောဆရာချုံနဲ့လူစုလူဝေးလှုပ်ဆောင်သူတွေကိုတိုင်းအစိုးရကနေအမှုဖွင့်အရေးယူထားပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမှာလည်းဒီရောဂါမကူးစက်နိုင်ဖို့အတွက်သက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်ကန့်သတ်အရေးယူမှုတွေတိုးလှုပ်လာတာဖြစ်ပါတယ်။ကိုရိုနာပိုးကူးစက်ပြန့်ပွားမှုကိုကာကွယ်ထိန်းချုပ်ဖို့အတွက်လူစုလူဝေးပြုလုပ်တာကိုကန့်သတ်ထားပေမဲ့လိုက်နာမှုမရှိခဲ့တာမို့ဆော်ဒေးဗစ်လာနဲ့ဥဝေထွန်းနဝရတေးသံတွင်းတို့ကိုမယန်းကုန်းမြို့မှရဲစခန်းစောကွယ်ဝါတင်းအောင်ဆရာနဲ့အမှုတော်ဆောင်စောရီဂရန်ဒီတို့ကိုအင်းစိန်မြို့မှရဲစခန်းတို့ကနေတော်ဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေလိုနဲ့အမှုဖွင့်ထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့လူမျိုးရေးဝန်ကြီးဦးနိုင်ငယ်လင်းကပြောပါတယ်
။အဓိကတော့လူစုလူဝေးပေါ့နော်လူစုလူဝေးမလိုက်လာဘဲနဲ့လူစုလူဝေးပြုလုပ်တယ်ဆိုလို့ရှိရင်ဒီမှာကျွန်တော်တို့ positive တွေတွေ့တဲ့အခါကျရင်အကုန်လုံးခက်ခဲချက်ကုန်အကုန်လုံးဆုလက်ကျုံလက်တွေဖြစ်ကုန်အဲ့လိုမဖြစ်အောင်ဆိုပြီးဟန်တာတဲ့နေနဲ့ကျွန်တော်တို့ကရည်ရွယ်ဆောင်မှုတွေလုပ်မှာဖြစ်ပါတယ်။ဒီတော့ဘီအန်ရဲ့ဆိုင်စီမံခန့်ခွဲမှုဥပဒေလိုရည်ရွယ်တယ်ဆိုတာကျွန်တော်တို့ဒီဒီနန္ဒရာကြီးကလည်းမတူဘူးဒီနန္ဒရာကြီးကလည်းကျွန်တော်လော့ဒေါင်းဆိုပြီးတော့ကျွန်တော်တို့ကဟို188တို့ဘာလို့144တို့ထုတ်လိုက်ပြီးတော့မှယူတာပေါ့နော်ကျွန်တော်တို့ရဲ့နေဆိုင်ကျတော့လူများကိုထိခိုက်တဲ့ကိစ္စတွေဒါဟိုအခုလိုမျိုးကိုဗစ်လိုမျိုးကိစ္စမျိုးတွေမှာဒါထုတ်ပြန်လာတဲ့ထုတ်ပြန်ချက်တွေကိုမလိုက်နာလို့အရေးယူတာပေါ့
ကိုဗစ် -19 ရောဂါတားဆီးကာကွယ်ရေးအတွက်ရန်ကုန်တိုင်းအပါအဝင်တိုင်းနယ်ပြည်နယ်တွေမှာဒေသအစိုးရအသီးသီးဟာပြီးခဲ့တဲ့လကုန်နဲ့ဒီလဆန်းတွေမှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်144ပုံမှန်188ဆိုတဲ့ဒေသန္တရအမိန့်တွေနဲ့တားမြစ်အမိန့်တွေထုတ်ထားပါတယ်။ အဲ့ဒီထဲမှာတကြံကာလပွဲတော်တွေမလုပ်ဖို့အပြင်လူစုလူဝေးနဲ့လှုပ်ဆောင်တာမှန်သမျှကိုကန့်သတ်တားမြစ်ထားတာပါလက်ရှိအရေးယူလိုက်တဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာတင်းမှုထင်ရှားတဲ့ဆိုရင်ထောင်နဲ့၃နှစ်ထက်မပိုတဲ့ပြစ်ဒဏ်နဲ့ပုံမှန်30ကရပြစ်မှုထင်ရှားတဲ့ဆိုရင်တစ်နှစ်ထက်မပိုတဲ့ထောင်နဲ့ပြစ်ဒဏ်သို့မဟုတ်ငွေဒဏ်ပြစ်ဒဏ်သို့မဟုတ်ဒဏ်နဲ့ရဲစလုံးကိုချမှတ်နိုင်တယ်လို့ဥပဒေမှာအတိအလင်းဖော်ပြထားပါတယ်။လက်ရှိမှာတိုင်းနယ်ပြည်နယ်လိုက်ကိုဗစ် -19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်ကန့်သတ်မှုတွေနဲ့တားဆီးတာတွေလုပ်နေတာလို့ရှိလာမှာရန်ကုန်နဲ့နီးကပ်တဲ့ပဲခူးတိုင်းဒေသကြီးမှာတော့ရန်ကုန်ဘက်ကလာတဲ့ကားတွေလူဝင်ထွက်တွေနဲ့ပတ်သက်လို့ကန့်သတ်မှုအချို့လုပ်ဖို့ပြင်ဆင်နေတယ်လို့ပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးမြင့်ရွှေက VOA ကိုပြောပါတယ
်။ဘာပဲခူးကရန်ကုန်နဲ့အရင်ကြီးတို့တော့လာစုစုဆက်ဆက်ကလည်းပြားများတဲ့ခါကျတော့အဲ့ဒီပါကျွန်တော်ကဝင်တဲ့ဝင်လာထွက်ထွက်လာတဲ့ရေတွေပေါ့လူတွေပေါ့မတော်ရင်တွေကတော့ကြီးရဖို့လိုတယ်ဒီလိုက်အဲ့ဒါလေးနော်အဲ့ကသပို့တော့သူအစိုးရပေါ့တော့တိုက်တွန်းထားပါ
ဒီပင်အစိုးရရုံးဆက်ရနေပြီးတော့မှလည်းအဝင်ထွက်ဂိတ်တွေအလုံးမှာကျန်းမာရေးစစ်ဆေးတာတွေလုပ်ဖို့ပြင်ဆင်နေပါတယ်စကိုင်းတိုင်းဒေသကြီးမှာတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကာကွယ်ထိန်းချုပ်ဖို့ဧပြီ13ရက်နေ့ကစလို့တိုင်းအစိုးရကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်ဒါကကိုဗစ်ရောဂါမပြန့်ပွားနိုင်အောင်လှုပ်ဆောင်တာဖြစ်တယ်လို့နောက်ဆက်တွဲပြဿနာတွေမရှိအောင်ရည်ရွယ်လှုပ်ဆောင်တာလည်းဖြစ်တယ်လို့စကိုင်းတိုင်းလွတ်တော်ကိုယ်စားလှယ်ဦးမိုးကျော်သူကပြောပါတယ
်။ငယ်ကြီးချင်းနေကကျွန်တော်တို့ကဒီချင်းနိုင်ရနေပြီးတော့မှညပိုင်းမနေ့ပိုင်းပေါ့နော်၄နာရီလောက်အတွင်းကိုမခဲ့အောင်ဆိုတဲ့ရည်ရွယ်ချက်ကဒီဒုတိယသမားတွေကိုအဓိကကြည့်ရတာ။ကိုဗစ် -19 အတွက်ရည်ရွယ်ပြီးလုပ်ရလည်းမှန်တယ်။ဒါပေမဲ့ဒါကဆက်ဆက်နေတယ်ဗျ။ဘာလို့လဲ။အချောင်းချောင်းချောင်းဒီကိုဗစ် -19 ကိုပဲဟိုအတော့ချပြီးတော့မှဒါအခက်ကလည်းဒီဒုစရလုံကနေလွတ်လာနိုင်တယ်
။မျိုးဝင်မျိုးထွက်တွေမှာစစ်စည်းမယ်။တခြားဒေသကနေဝင်ရောက်လာရင်မင်းမြန်ပြီးနေရက်လိပ်စာတောင်းယူမယ်လို့သခိုင်းတိုင်းအစိုးရကပြောဆိုထားပါတယ်။တိုင်းတွင်က14ရက်စောင့်ကြည့်စခန်းမှာနေထိုင်သူအချို့စီးကမ်းမလိုက်လာလို့ထောင်ချအရေးယူခဲ့တာတွေလည်းရှိရဲ့လို့သူကပြောပါတယ်။တိုင်းအစိုးရရဲ့ထုတ်ပြန်ချက်တွေကိုမလိုက်နာဘူးဆိုရင်တဘာဝဘေးအန္တရာယ်ဆိုင်ရာဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့စကိုင်းတိုင်းလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကလည်းပြောဆိုထားပါတယ်။ဇမမိခါပါရန်ကုန်ကနေဒီသတင်းကိုပြပို့ထားတာဖြစ်ပါတယ်
။တနိုင်ငံလုံးကဌာနဆိုင်ရာအဆောက်အဦတွေကိုလိုအပ်ရင် quarantine center အနေနဲ့အသုံးပြုနိုင်အောင်အဆောက်အဦနဲ့ပတ်သက်တဲ့အချက်အလက်တွေပို့ပေးဖို့ပညာရေးဝန်ကြီးဌာနကတက္ကသိုလ်နဲ့ကောလိပ်အသီးသီးကိုဒီကနေ့အကြောင်းကြားလိုက်ပါတယ်။အခုတက္ကသိုလ်နဲ့ကောလိပ်တွေကပိတ်ထားပြီးလွတ်နေတဲ့ကျောင်းသားအဆောင်တွေရဲ့နေရာအခြေဝန်းနဲ့အရေးအတွက်စာရင်းကိုအစိုးရကပြုစုနေရဖြစ်ပါတယ်။ဒါက COVID-19 ထိန်းချုပ်ဖို့ကြိုတင်ပြင်ဆင်မှုတစ်ခုဖြစ်တယ်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာသိန်းဝင်းက VOA ကိုပြောပါတယ
်။ဒီလိုဆက်ရနောက်ပိုင်းလာလို့ရှိရင် World Plan မှာအဲဒီကမှာဘယ်လောက်ထိဖြတ်ပြေးနိုင်လဲဆိုတော့ capacity ကိုသိတယ်လို့မေးတာ။ကျောင်းနေမှာကျွန်တော်ဝိသသိပ္ပံတက္ကသိုလ်ရှိတဲ့ဤပညာကွန်ပျူတာရှိတဲ့ပညာရေးကောလိပ်တွေရှိကျောင်းနေတော်တော်များများအိဆောင်တွေရှိတယ်အဲအိဆောင်တွေရဲ့သူစာအားပေးနိုင်တဲ့အခြေအနေပေါ့ဘာလုပ်တယ်လို့မိသားတော့
ပညာရေးဝန်ကြီးဌာနအောက်မှာတက္ကသိုလ်နဲ့ကောလိပ်ကျောင်းပေါင်း134ကျောင်းရှိပြီးကျောင်းသားအိဆောင်အသစ်တွေကျောင်းသားမရှိတဲ့အိဆောင်တွေရဲ့စာရင်းကိုအစိုးရကကောက်ယူနေရဖြစ်ပါတယ်ဒါကကောင်းမွန်တဲ့ကြိုတင်ပြင်ဆင်မှုတစ်ခုလို့ရှမ်းပြည်နယ်အစီပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမြင့်ကျော်က VOA ကိုပြောပါတယ်
ကျွန်တော်ကကျူတင်ပြစ်စင်ထားပါလာရင်ကျွန်တော်တို့တခါမှမတွေ့ဘူးတဲ့ဒီကိုဗစ်ဆိုတဲ့ကမ္ဘာကပ်ရောဂါကြီးကိုကျွန်တော်တို့တားဆီးနိုင်မှာဖြစ်တယ်လို့သူကြောင့်ဖြစ်လာတဲ့နောက်ဆက်တွဲသူကျူတွေကိုလည်းယုံနေအောင်ဆောင်ရွက်နိုင်မှာဖြစ်တဲ့တွေကျွန်တော်ဒီထဲတော့အခုလိုကျူတင်ပြစ်စင်ထားတာတွေဟာရည်ကြီးတယ်လို့အတည်းလို့ကျွန်တော်ပြောလို့ပါတယ်ခင်ဗျာ
ပြည်တွင်းမှာဧပြီလ13ရက်ကလူပေါင်း21ယောက် COVID-19 တွေ့ရှိပြီးဒါကတည့်ရက်ထဲမှာပိုးတွေ့ရှိသူအများဆုံးဖြစ်ခဲ့ရပါအခုလိုဌာနဆိုင်ရာအဆောက်အဦတွေကို quarantine center အနေနဲ့အသုံးပြုဖို့ရှိတာဟာနောက်ထပ်မမျှော်လင့်ဘဲပိုးတွေးရှိသူတွေထပ်များလာမလားဆိုရဲစိုးရိမ်မှုတွေပေါ်အစိုးရရဲ့ပြင်ဆင်မှုတစ်ခုလို့လည်းတချို့ကပြောပါတယ်ကျွန်တော်ဇော်ထက်ရန်ကုန်ကနေပြောပို့ထားတာဖြစ်ပါတယ
်ယောဂကုသခံထားရတို့၃ဦးရှိတဲ့ချင်းမြင့်နဲ့တီးသိမ်မြို့နယ်မှာ covid-19 ယောဂသုတ်ပြန်ဆောင်ရွက်နိုင်ရေးအရေးပေါ်အစီအမံတွေဆောင်ရွက်ပေးဖို့တီးသိမ်နဲ့သွန်ဆန်မြို့နယ်ကလှုပ်တော်ကိုယ်စားလှယ်တွေကနေ covid-19 ထိန်းချုပ်ရေးနဲ့အရေးပေါ်သုတ်ပြန်ရေးကော်မတီဥက္ကဋ္ဌမှာတောင်းဆိုထားတဲ့အကြောင်းတင်ပြပေးမှာပါကမ္ဘာနဲ့ဝမ်း covid-19 ဗိုင်းရပ်ကူးစက်မြန်ယောဂဆိုရင်နေရတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာလည်းယောဂဖြစ်ပွားမှုနှုန်းတိုးပွားလာနေတာပါမြန်မာနိုင်ငံမှာ covid-19 ဗိုင်းရပ်ယောဂပရမအုဆုံးစစ်ဆေးသိရှိခဲ့တဲ့ချင်းပြည်နယ်တီးသိမ်မြို့နယ်မှာ Jama ye sajamu lua chere shine lu, tangsu ya ralu, tide mune, pidulu to kusele, puken kanlianga, fiwe go piovare.
Yuka, you know, there are children as we could in the area. You know, who posted posted at the Wushi. Oh, even Kabuni Alemashi, MI and Tana, the one time in Yachabira, the Nipanchi, the Lorosa, the Tana machine, the Libya Kana, the Palo Yaki. And you know, the Mapola, the positive Kabuni, I'm sure. You know, the other of the Oxygen, but the two of Sibi. Me, the Alessi, the RA.
အဲဒီနေ့မှာဒီအောင်မြင်ရတာတောက်တုံးရတော်တော်လေးဆက်သွားမှုလို့ဖြစ်တယ်အဲဒါကျွန်တော်တို့သင်ကြတာပေါ့အောက်ချမ်းနေပြီးနေအချင်းချင်းနေဆိုကြာမှာဆိုတော့ဒီခေါင်းဆုံးမှာရှိတဲ့လောက်တော့ပုံစံလေးဝင်ပြီးတော့ဒီမှာသင်ကြည့်ပါချင်းချင်ပါတည်တည်ညွနဲ့မှာကိုဗစ် 19
ကူးစက်ရောဂါတုံးတွေးရှိတာပေမဲ့ကျန်းမာရေးဆောက်ရှာမှုအားနည်းနေတဲ့အခြေအနေကြောင့်စိုးရင်းစရာဖြစ်နေတယ်လို့သုံးဆောင်မျိုးနဲ့မျိုးရာလှုပ်တော်ကိုယ်စားလဲတော့ကျေငှိုင်းမှန်ကပြောပါတယ်ဒီရောဂါမရှိဘူးဟောငါကိုယ်ရတုနဲ့ထိတွေ့တယ်လို့ရောဂါရှိမရှိတမတော်ဒါတစ်ခွဲစစ်ဖို့လိုတယ်လေအဲ့ဒါနဲ့ကစ်ဝမ်ကိုတောင်းကြည့်တဲ့ဆရာဝန်ကသူ့တွေးစစ်ဖို့သူ့တောင်းဖို့လည်းဆက် င်းလောက်ပဲရှိတော့အများကြီးလိုအပ်တယ်ကျမတို့ဒါအသက်ဆုံးဆက်တွေပါရောအခုဘာတခုမှလည်းမရှိဘူးကျမတို့ပြည့်ပြည့်မြွနဲ့မှာဒီဘဝနဲ့ပတ်သက်ပြီးတော့မှာသူနဲ့ချစ်ကြည့်တယ်လို့ပေါ့လေကိုပေါင်း၃ယောက်ပေါ့ကိုဆက်မှုဖြစ်သွားတော့အကုန်လုံးကလည်းအရန်ဆိုရင်ကျမတို့ဒီမှာကျင်းပြင်းတဲ့အဖွဲ့ကြီးရဲ့လို့ရဲ့ပစ္စည်းတွေထောက်ပံ့ပေးဖို့လိုအပ်တယ်ပြည်ထောင်စုကပရမဖို့တဲ့ပစ္စည်းတွေဆိုရင်ဒီမှာ positive ဖြစ်နေရတွေ့နေရတာဒီတင်စီယုံတော့ဘာမှမရောက်ရှိပဲနဲ့ plan စီယုံပဲရောက်ရှိတာရှိတယ်သူတို့ရဲ့သုံးသက်ချက်တွေမှာဒီမှာမြင်တာကတော့သူတို့လောက်ဆောင်မှုတွေလည်းအားနေလို့မြင်တယ
်ယောဂကုသတူတွေကိုတွေ့ရှိထားတဲ့တီးတဲ့မြို့ထဲအသွားလာပိတ်ပင်တာမျိုးမလုပ်သေးတဲ့အပေါ်မှာဒေရခန့်တွေစွေနေကြပါတယ်တီတိမ်မြို့စုမီတဲ့သူတွေတွင်မှုဥကခန်းပောင်ကသူ့ရဲ့စိုးရင်ချက်တကူအခုလိုပြောပါတယ
်လော့ကဒေါင်းတော့ဆူရနေတော့မှသတ်မှတ်ထားတာတော့မရှိဘူးဒါပေမဲ့ရဖက်ဖွဲ့စည်းနဲ့စီတင်နေပါတော့မြို့နယ်သူတို့ကတော့ကြိုးစားပြီးတော့မှဝင်အထွတ်ကိတ်တွေမှဒီစားချစ်စည်းပြီးတော့မှလှုပ်ထားတာတော့ဆိုတော့ဒေသခံတွေကတော့တော်တော်စိုးရင်နေဒါပေမဲ့အစိုးရအနေနဲ့ကတော့သူတို့ကတတ်မှတ်မှတ်လော့ကဒေါင်းလို့ကူတော့ညွန်ကြားချက်မရှိသေးဘူးလို့ပြောပါတယ်
တီတိမ်မြို့နယ်ကတ်တဲကျေးရွာမှာအမေရိကန်နိုင်ငံကပြန်ရောက်လာတဲ့သူတူနဲ့သူရမိခင်ပါဝင်တီတိမ်မြို့ပေါ်တဲကိုခဲ့တဲ့အင်ဂျင်တူစုစုပေါင်း3ဦးသို့ COVID-19 ရောဂါကူးစက်ခံစားရတာကြောင့်ဒေသခံတွေဆွေးရည်နေကြပါတယ်။လက်ရှိတီတိမ်မြို့ပြည်သူစေရုံကိုကူးစက်ရောဂါဆိုင်ရာကြောင့်ကျင်သူတွေဆေလွတ်ပေးဖို့လူနာနဲ့ထိတွေ့သူတွေကိုစစ်ဆေးပေးဖို့စစ်ဆေးတဲ့နေရာမှာလဲ SWAT နမူနာတွေအမျိုးသားဓာတ်ခွဲဆိုင်ရာဌာနရန်ကုန်ကိုပေးဖို့ရမှာလဲတည်ယူပို့ဆောင်ရေးနဲ့လမ်းကြောင်းတွေကိုချင်းပြည်နယ်အစိုးရအဖွဲ့ကိုတာဝန်ပေးဖို့ COVID-19 ထိန်းချုပ်ရေးနဲ့အရေးပေါ်တုတ်ပြန်ရေးကော်မတီကနေလမ်းညွှန်မှာကြားဆောင်ရွက်ပေးမယ်ဆိုရင်တုတ်ပြန်မှုအားပုံမှန်ထိရောက်မယ်လို့လဲလွှတ်တော်ကိုယ်စားလှယ်တွေရဲ့ပေးစာမှာဖော်ပြထားပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပ
ါမလေးရှားနိုင်ငံမှာCOVID-19 ရောဂါထိန်းချုပ်ရန်ထောက်ပြန်ထားတဲ့အမိန့်ကိုမလိုက်နာပဲကြံပွဲကျင်းပတဲ့မြန်မာနိုင်ငံသား80နီးပါးဖမ်းဆီးခံရတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မလေးရှားနိုင်ငံမှာCOVID-19 ရောဂါထိန်းချုပ်နယ်ထောက်ပြန်ထားတဲ့အမိန့်ကိုမလိုက်နာပဲအုပ်စုဖွဲ့ကြံပျော်ပွဲဆင်နွှဲခဲ့ကြတဲ့ဟတ်တန်လီကလက်အိတ်ဆက်ရုံရှိမြန်မာနိုင်ငံသား80နီးပါးဖမ်းဆီးထိန်းသိမ်းခံရကြောင်းမလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်ရာရှိဦးအောင်စောမင်းကပြောဆိုပါတယ်
။ဒီနေ့စနေနေ့ညမှာကျွန်တော်ကလေးတွေကဒီစကြံဆော့ရတာပေါ့နော်
ဟုတ်ကဲ့
ဆော့ရတော့သူတို့ဆော့တာကနည်းနည်းပြဿနာမရှိဘူးဒါပေမဲ့သူတို့က line ပေါ်မှာ live လွှင့်လိုက်တာ live လွှင့်လိုက်တော့ကြတော့အဲ့ live ကလည်းသူကဒီမလေးရှားအစိုးရကလည်းဒါကိုစောင့်ကြည့်နေတဲ့အခြေအနေဖြစ်နေတော့အာမလေးရှားတက်အတိုင်းဝန်အကုန်လုံးကဒီပေါ်နော်ဒေါ်လာထွက်ကြတာပေါ့နော်ဒေါ်လာထွက်ပြီးတော့အဲ့ဒါကိုမနေ့ကည9:00နာရီခရီးနေရေနောက်တစ်ခုကအဲ့ဟိုလာပြီးတော့အဲ့စိတ်ရင်လာစစ်ပြီးကမှဟိုဖန်စီသွားပါလုံးလုံးနဲ့68ယောက်ဖမ်းပြီးပါတယ်။အဲဒီနောက်မှာတော့ဟိုဆက်ပြီးတော့အဲဒီနောက်ကနေဆက်ပြီးတော့ဆက်လိုက်ဖို့ရအတွက်တော့ဟိုစီစဉ်နေတယ်လို့ပြောပါတယ်ဆက်ရုံကတော့တရားဆွဲတာတော့လုံးလုံးနဲ့မစားတဲ့ခင်ဗျာ။လုံးလုံးနဲ့တရားရုံးတင်မှာပေါ့နော်။ဆက်တိုးလာနိုင်နေတယ်လို့ပြောပါတယ်။ခုလုံးလုံးတွေ68ယောက်ကိုစစ်နေတော့ပေါ့နော်ဘယ်သူတွေပါတယ်ပါညာဆော့။သူက79ကိုပြင်နေရပါ။စီမန်စီပန်းမျိုးကလည်းပါပါလက်စိတ်မှာဟတ်တာလိကြပါ
။ဒီဆက်ရုံဟာမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးတွေပြန့်နှံ့နေတဲ့အချိန်ကလေးကမလေးရှားနိုင်ငံမြန်မာတန်ရုံးကအလုသမားတန်အရာရှိတွေကတွားရောက်ပြီးကျန်းမာရေးပညာပေးခဲ့တဲ့ဆက်ရုံဖြစ်တယ်လို့လည်းဆိုပါရစေ။
မှန်တာပြောရင်အဲ့ဒီစက်ရုံကကျွန်တော်ဒီ၁၄ရက်နေ့ကကျွန်တော်တို့ဟိုသွားပြီးတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အသိပညာပေးခဲ့ပြီးပြီဟို1500ကျော်လောက်ရှိတဲ့အချိန်မှာအလုပ်သမားလေ
အဲ့
တော့ကျွန်တော်တို့ agency တွေနဲ့ကျွန်တော်တို့သွားပြီးတော့အကုန်လုံးကိုဗစ် -19 နဲ့ရောတခြားအလုပ်သမားကြီးရကိစ္စတွေရောကျွန်တော်တို့သွားပြီးတော့ဖြေရှင်းပေးခဲ့တယ်ဟိုဖြေရှင်းပေးရအောင်မှသူတို့ကမလိုက်လာဘဲနဲ့ထက်လို့တာဆိုတော့
ဒီစက်ရုံဟာလုံသား1500လောက်ရှိတဲ့စက်ရုံလို့ဆိုပါတယ်မလေးရှားနိုင်ငံမှာလူစုလူဝေးနဲ့သွားလာခြင်းတွေမလုပ်ဖို့အကြမ်းမြစ်ထားတယ်လို့ဗလီဝတ်ပြုဘဲကနေစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဘာသာရေးဝတ်ပြုဆူတောင်းပွဲတွေစတင်တောင်းတွေကိုပါပိတ်ပြီးလူတွေအပြစ်မထွက်ကြဖို့တင်းတင်းကြပ်ကြပ်မိန့်ထုတ်ထားတာပါသူတို့ကတော့မလေးရှားဥပဒေတွေဖြစ်တဲ့1988ခုနှစ်ကူးစက်ရောဂါတားဆီးရေးဥပဒေပုံမှန်22အဲ့ဥပဒေ34နှစ်ဆက်သွယ်ရေးနဲ့မာတီမီဒီယာဥပဒေပုံမှန်233အပါဝင်အနည်းဆုံးပုံမှန်4ခုလောက်နဲ့အရေးယူဖို့အတွက်မလေးရှားအာဏာပိုင်တွေကပြင်ဆင်နေတယ်ဆိုပြီးမလေးရှားသတင်းတွေမှာပါရှိပါတယ်။ကျမမအေးမှထိုင်းနိုင်ငံနေဆက်ကနေသတင်းပေးပို့နေပါတယ်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရခိုင်လက်နက်ကန်အဖွဲ့နဲ့ဆိုရတပ်သူကြောင့်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာဆက်နေရက်ခါပြက်လက်မှုတွေနဲ့ကြုံတွေ့နေရတဲ့ရှင်တွေကိုတင်ဆက်ပေးပါမယ်။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်တွင်မှာစစ်ဆောင်စခန်း16ခုလောက်ရှိပြီးအဲ့ဒီထက်ကညောင်ချောင်းစစ်ဆောင်စခန်းမှာဧပြီလ10ရက်နေ့ကလေးကဆက်နေရက်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ညောင်ချောင်းစစ်ဆောင်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီ video တွေဟာ6/4/2020ကနေပြီးတော့ဟိုဟာလူကြီးကငါပြေးတဲ့ဆိုင်ကျန်ငါရှိသွားတည်နေဟိုအေးဆိုင်လည်းမရောက်ဘူးလူလည်းမရောက်ဘူးကားလည်းမရောက်ဘူးဆရာလည်းကြည့်မှာအဲဒီကစားနဲ့ပတ်သက်ပြီးတော့ဒီ NGO တွေဆို WFP တို့လည်း WFP ကတော့ဟိုဆေးရည်နဲ့ဆေးနဲ့ဖုံးဆက်တယ်ကျွန်တော်တို့ကသူတို့ကချစ်ရနဲ့ထွက်လာတဲ့စီတွေကဒီဆေးရည်နဲ့ကြတော့ဖုံးဆက်တယ်စီတွေကိုပြန်တော့ရပြီတဲ့ဟိုငါးတုံးကိုကိုမကြောင်နိုင်ဘူးဆရာအဲဒီလူကြီးကကျွန်တော်တို့ကဆံပြက်တနာဖြစ်နေတာဆံခက်ခက်ဆင်းနေတာပေါ့ရက်ကပြက်နေတာပေါ့အဲဒီကစားရတော့ကျွန်တော်တို့ကဒီမှာယမင်းနာကနေပြီးတော့ဟိုရွာကဟိုလူရှင်တွေရဲ့တခြားဟိုဒီဟုတ်တခြားမျိုးတွေကနေပြီးတော့ဟိုအဆူရှင်တွေနေနေနဲ့ပေါ့အဲ့ဒီပန်ပိုးတဲ့ငွေတွေနဲ့ပဲကျွန်တော်တို့ကဒီဆိုင်တွေကိုစုဝေပြီးတော့ဟောပေးထားတာဆရာဟိုအခုလေရိတ်ခါပြက်နေမနေ့ပဲကျွန်တော်တို့ရိတ်ခါထွက်ရမယ်ဆန်တိုင်းမှမရှိသေးဘူးဆရာတခါမှ
အဲ့ဒီညောင်ချောင်းစစ်ချောင်းစခန်းမှာကြောက်တော်မြို့နယ်တွင်ကခြေရွာပေါင်း14ရွာကလူတွေလာရောက်ခုလုံနေကြတာဖြစ်ပြီးလူဦးရေ2000ကျော်အထိရှိတာပါ။ညောင်ချောင်းခြေရွာမှာရောက်တဲ့လာရောက်ခုလုံသူတွေများပြားလာတာကြောင့်ဆွမ်းနဲ့ရိတ်ခါတွေအပြင်တောက်တုံးရီတွေပါခက်တွေ့နေတယ်လို့ညောင်ချောင်းစစ်ချောင်းစခန်းတာဝန်ခံကိုခန့်မျိုးအောင်ကဆက်ပြောပါတယ်
။အကြီးကတော့ကျွန်တော်တို့ပြဿနာကအကြီးကတော့ရေပွက်ဆရာရေကြတော့ဒီကျွန်တော်တို့ရွာက EBM EB မီဂျွန်ဆိုရင်ဒီ3လကကျွန်တော်တို့ပြစ်စင်လို့ရေချတယ်ဆရာကျွန်တော်တို့ရွာကအခုကျွန်တော်တို့ရွာထားများတဲ့လူဦးရေတစ်ဆင့်နဲ့အနေနဲ့ရောက်လာတော့ပုံပြီးတော့ခက်ခဲဖြစ်တယ်ပေါ့အခုဒီရင်းရင်းအမိနာကနေပြီးတော့ဒီကြီးချောင်းကြီးဒီမဟာမုနီကြီးရွာကဒီတန်ကနေပြီးတော့ဒီကားတွေနဲ့ပြီးပြီးတော့မြင့်စံလိုလိုလာလာလူတဲ့ဒီအရေးအမိနာကရွာတွေကလာလူတဲ့ဟိုဟာပဲပုံးမှုနဲ့ပဲရက်တင်နေတာပါဆရာဒီတန်
ကျောက်တော်မြို့နယ်တွင်းမှာတိုက်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့စုရစစ်ချောင်းစခန်း16ခုရှိပြီးလူရေအပြင်1000ကျော်အထိရှိနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
အမေရိကန်ပြည်ထောင်စုမှာစမ်းသပ်နေတဲ့နမူနာပုံစံတွေအရကိုရိုနာဗိုင်းရပ်စ်ကူးစက်မှုအမြင့်ဆုံးအခြေအနေကိုရောက်ဖို့တိတ်ကိုနီးကပ်နေပြီလို့ FDA အစားအသောက်နဲ့ဆေးဝါးကြီးကြပ်ကူကရေးဌာနကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်ဖက်ဒရယ်အစိုးရကထုတ်ပြန်ထားတဲ့ဒူးနဲ့ဒူးလူမှုရေးအရကောက်ခေါ်ခွာနေကြဖို့ညွှန်ကြားချက်တွေပြီးဤပြည်သားကောင်မှကုံဆုံးမှလိမ့်မယ်ဒါပေမဲ့လည်းအမေရိကန်စီးပွားရေးပြန်ပြီးပုံမှန်လည်ပတ်နိုင်မဲ့အခြေအနေဘယ်တော့ပြန်ရောက်မလဲဆိုတာကတော့အတိအကျပြောဖို့စောနေသေးတဲ့အကြောင်းအလစ်ဘက်လေးရဲ့သတင်းတော်ကိုတင်ပြပါမယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုမှာလူတွေပုံမှန်အခြေအနေဘယ်တော့ပြောင်းရွှေ့မယ်ဆိုတာမကြေညာသေးပါဘူး။
If you look at what we're doing, we're looking at a date. We hope we're going to be able to fulfill the date.
ကျွန်တော်တို့လုပ်နေတာတွေကိုကြည့်ရင်ရည်ရွယ်ချက်တွေကိုနည်းနည်းတဲ့ဒီစကန်ထရီစ်ကိုတွေ့ရမှာပေါ့အဲ့ဒီသတ်မှတ်တဲ့နေ့မှာကျွန်တော်တို့လုပ်ငန်းတွေအပြည့်အဝပြန်လုပ်ဆောင်နိုင်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တိုင်းပြည်အနေနဲ့ကျန်းမာရေးအတွက်မစိုးရိမ်ရတော့ဘူးဆိုတော့မသေးကြသေးသေးတော့ကျွန်တော်တို့ဘာမှလုပ်မှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရမ့်ပြောသွားတာပါစီးပွား ကူးစက်မှုတွေနဲ့ခံနိုင်ရှိမရှိဆိုတာတွေပေါ်စမ်းသပ်မှုအသစ်တွေလုပ်ရပါလိမ့်မယ်။သမ္မတဒေါ်နယ်ထရမ့်ကတော့တိုင်းပြည်တော်လူတွေအုံလိုက်ကျင်းလိုက်စမ်းသပ်တာမျိုးတွေလုပ်ဖို့မလိုဘူးလို့ပြောပါတယ်။ဒါပေမဲ့လည်းဘယ်သူတွေကိုစမ်းသပ်မလဲ။ယောဂပြောင်းပွားဆုံးနေရာတွေကိုအာရုံစိုက်တဲ့မဟာဗျူဟာတဲ့အချမှတ်ဆောင်ရွက်ဖို့သူကပြောနေတာပေါ့။ FDA အစားအသောက်နဲ့ဆေးဝါးကြီးကြပ်ကူကရေးဌာနကော်မရှင်နာစတီဗင်ဟန်ကတော့ပဲပေါင်းစုံချက်လက်တွေ့ကိုထည့်သွင်းစဉ်းစားဖို့လိုမယ်လို့ပြောပါတယ
် including the underlying characteristics of the person you know whether they're more susceptible to
covid-19 လူရဲ့သွေးစိတ်လက္ခဏာတွေကိုလည်းထည့်သွင်းစဉ်းစားပြီး covid-19 ရောဂါကြီးကျယ်ပိုဖြစ်နိုင်ခြင်းတန်လျာပိုရှိတဲ့နေဟိုမိုဆိုတာကိုထည့်သွင်းဖို့လိုပါတယ်ဘယ်မှာနေတာလဲနေထိုင်တဲ့ဘဝင်းကျင်မှာရောဂါပြန့်နှံ့တဲ့အနေအထားအရင်ကစမ်းသပ်ခဲ့ဘူးလားရောဂါရှိခဲ့ဘူးလားဆိုတာတွေကိုပါထည့်သွင်းစဉ်းစားဖို့လိုပါတယ်လို့ကော်မရှင်နာမင်းကြီးစတီဗင်ဟန်ကပြောသွားတာပါရောဂါဖြစ်ပေါ်တဲ့ဂိင်္ဂနန်းတွေအရကိုရိုနာဗိုင်းရပ်စ်ဟာလူမဲတွေနဲ့လက်တင်အမေရိကတိုက်ပွဲကရောက်လာသူတွေနေထိုင်တဲ့အတိုင်းဝိုင်းတွေမှာအချို့အစားအရအကြီးအကျယ်ပိုဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအများပြည်သူကျန်းမာရေးဆိုင်ရာအကြီးအကဲ Jerome Adam ကအခုလိုသတိပေးပါတယ
်။ We need you to understand especially in communities of color. We need you to step up and help stop
ခင်ဗျားတို့အလုံးနားလည်ဖို့လိုပါတယ်။သူသဖြင့်အသားအရရှိတဲ့လူမှုအတိုင်းဝိုင်းတွေနားလည်ကြဖို့ပါအားလုံးကယောဂမပြောင်းပေါ်ရေးတက်တက်ကြွကြွပါဝင်လွတ်ဆောင်ဖို့လိုပါလေ။ဒါမှလည်းအထူးကနိုင်ဆုံးအန်တီရရောက်နိုင်ဆုံးလူတွေကိုကျွန်တော်တို့အကာအကွယ်ပေးနိုင်မှာပါလို့ပြောဆိုသွားတာပါ။ယောဂဖြစ်ပွားမှုအများဆုံးနေရာတွေထဲမှာဝါရှင်တန်မြို့တော်နေအာဖရိကနယ်ပယ်အမေရိကန်တွေအများစုနေထိုင်တဲ့မေရီလန်းပြည်နယ်ဘော်ဒီမိုးမြို့လည်းပါဝင်ပါလေ။မေရီလန်းပြည်နယ်မှာအာဖရိကနယ်ပယ်အမေရိကန်လူဦးရေပြည်နယ်တစ်ခုလုံးရဲ့30%ရာခိုင်နှုန်းလောက်ပဲရှိပါလေ။ဒါပေမဲ့ပြည်နယ်အတွင်းကိုရိုနာဗိုင်းရပ်စ်ယောဂကြောင့်သေဆုံးတဲ့သူတွေကတဝက်ကျော်ကအာဖရိကနယ်ပယ်အမေရိကန်တွေဖြစ်နေပါလေ။မေလန်ပြည်နယ်ဥချုပ်ရေးမှူးလာရီဟော့ဂန်ကအခုလိုပြောပါလေ
။ The disparity among African Americans is very disturbing. The vast majority of our resources are
ဒီအာဖရိကနယ်ပယ်အမေရိကန်တွေကြားမှာတခြားနေရာတွေနဲ့မတူဘဲပြည်နယ်မှုတွေရှိနေပုံကစိုးရိမ်ထိတ်လန့်စရာအခြေအနေပါ။ကျွန်တော်တို့မှာရှိတဲ့ရင်းမြစ်အများစုအထောက်ပံ့တွေကိုဘော်တီမော၊ဝါရှင်တန်ဒေသတွေနေတဲ့သူတွေခင်ဗျားတို့ပြောနေတဲ့အဲ့ဒီအတိုင်းဝိုင်းတွေကိုအဓိကထားပြီးပေးနေတာပါလို့ကပြောဆိုသွားတာပါ။လော်လော့ဆယ်မှာတော့အမေရိကန်သမ္မတအင်ဂျီလိုယာရှိတွေကတိုင်းပြည်ပုံမှန်ပြန်လည်လေပတ်နိုင်တဲ့နေ့ကိုရောက်ဖို့အပြင်းအထန်ကြိုးပမ်းနေကြပါလေ။သမ္မတဒေါ်နယ်ထရန့်က
I'm going to have to make a decision and I only hope to God that it's the right decision.
ကျွန်တော်ဆုံးဖြတ်ချက်ချရပါလိမ့်မယ်။ဒီဆုံးဖြတ်ချက်မှန်ကန်မှုဘုရားသခင်ကိုပဲကျွန်တော်မျှော်လင့်ပါတယ်။ဒီဆုံးဖြတ်ချက်ကကျွန်တော်ချခဲ့ဘူးတဲ့ဆုံးဖြတ်ချက်တွေထဲမှာအကြီးဆုံးဆုံးဖြတ်ချက်ဖြစ်တဲ့ဆိုတာမေးစရာလိုမှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရန့်ပြောသွားတာပါ။ကမ္ဘာနေရာနဲ့ပြန့်နှံ့နေတဲ့ယောဂကဆိုးကြီးကြောင့်တိုင်းပြည်စီးပွားရေးပေါ်ထိခိုက်နေတဲ့အခြေအနေတွေကိုကျန်းမာရေးဆိုင်ရာအချက်အလက်ဘေးကင်းလုံခြုံမှုအနေအထားတွေနဲ့နှိုင်းယှဉ်ချင့်ချိန်စဉ်းစားနေတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ပြောဆိုသွားတာပါ။ကျွန်တော်သိထိုက်ဦးပါခင်ဗျာ
။ COVID-19 ကရောဂါဆိုးကြီးနဲ့ရင်ဆိုင်နေရခြင်းဖြစ်တဲ့အတွက်လက်နက်ကင်တက်ခိုက်တောက်တွေကိုဒီကာလအတွင်းမှာရပ်ဆိုင်းထားကြဖို့သူလတ်တဘကနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကမြင့်တရက်ကပန်ကြားထားပြီးမြဲလေမြန်မာနိုင်ငံမှာတိုက်ခိုက်နေကြသူတွေကတော့ဒီပန်ကြားချက်ကိုလျှို့ရှုထားစေပါအထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့တိုက်ပွဲကြီးကမရှိပါပဲအခြေသားနေရာတွေမှာလက်နက်ကြီးကြီးကြတာတေချောင်းကတိုက်ခိုက်တာပြီးကြောင်းအခြေသားပြည်ကြီးခိုက်ပြီးဆုံရတဲ့တရင်တွေကလည်းနေစဉ်လို့ကြားနေရပါတယ်ဒီလောက်ဗိုင်းရပ်စ်ကရောဂါပြည်ကြီးချက်ရောက်နေချိန်မှာတော့ဘာကြောင့်များတိုက်ပွဲတွေမရပ်နိုင်ကြတာပါလဲဒီတိုက်ပွဲတွေကြားလိုက်တယ်ဆိုဘယ်လောက်များအကျိုးကျေးဇူးဖြစ်ထွန်းလာပါပါလဲစာတော်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ခြေတိတော်မြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါက်ခင်စောဝေအရက်ဖက်လူမှုဖွဲ့စည်းတစ်ခုဖြစ်တဲ့စစ်မှန်သောပြည်သူ့ကြေကျော်အဖွဲ့ GPS Director ကိုတွန်လင်းအောင်တို့နဲ့ဆွေးနွေးထားပါခင်ဗျာဒေါက်ခင်စောဝေနဲ့ကိုတွန်လင်းအောင်တို့ VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပထမဆုံးဒေါက်ခင်စောဝေကတိမကြသေးခင်ကပဲဒီရတိတောင်မဲစန္ဒနယ်ကိုမဲစန္ဒနယ်ကစစ်ပီးရှောင်းတွေကိုသွားပြီးတော့ ကိုဗစ် -19 နဲ့ပတ်သက်ပြီးတော့ပညာပေးကူညီလေးလုပ်ခဲ့တယ်ဆိုတော့ဒေါက်တာဆောဝေအဲ့ဒီမှာတွေ့ခဲ့ရတဲ့အခြေအနေလေးအရင်ဆုံးအချင်းပြောပြပြပါခင်ဗျ။ဟု
တ်ကဲ့ပါရှင်ကျမတို့ရဲ့ဒီရသေးတောင်မြို့နယ်မှာဆိုလို့ရှိရင်ဖွင့်တာလေးစက္ကန့်15ခုရှိပါတယ်လူဦးရေပေါင်းကျမတို့ရသေးတောင်မြို့နယ်မှာစစ်ဘေးရှောင်တပေါင်းရှိတာမှာတော့ကျမတို့ရဲ့ရသေးတောင်မြို့ပေါ်မှာ8000ကျော်လောက်ရှိပါတယ်အဲ့တော့ဒီစခဲ15ခုမှာသူတို့နေကြတာတွေရှိတယ်နောက်တစ်ခုကဆွေမျိုးအိမ်တွေမှာနေကြတာတွေရှိပါတယ်အဲ့တော့စခဲတစ်ခုတစ်ခုမှာဆိုလို့ရှိရင်တယောက်နဲ့တယောက်ပေါ်တော့လူထုထက်ဆုံးနဲ့နေရပါတယ်အဲ့တည်းကျမတို့ကဒီလိုကိုရိုနာဗိုင်းရပ်စ်ပိုးကိုပေါ့နော်ကျမတို့သောပြီးတော့ပြောတဲ့အခါမှာသူတို့တွေအတွက်အခက်အခဲတွေအများကြီးရှိပါတယ်ဆိုတော့အခုဒီကြီးညာချက်တွေမှာ3ပေအကော6ပေပေါ်တယ်ဖြစ်နေပေမဲ့သူတို့အတွက်ကတော့ဒီလိုအကော်ဝေးရဘလို့မှနေကိုလည်းမဖြစ်နိုင်ပါဘူးနောက်တစ်ချက်ကအာသူတို့ကရေပေါ့လက်ဆက်ရမယ်လက်ဆက်ရမယ်ဆိုပြီးကြီးညာတာလည်းအများကြီးလည်းရှိပါတယ်ကျမတို့လည်းပြောပါတယ်ဒါပေမဲ့လည်းဒီလောက်လူဦးရေကိုကျမတို့ရသေးတောင်မျိုးနေရရေလုံလောက်စော်တော့မပေးနိုင်ပါဘူးเนาะအဲ့ဒီအတွက်ကြောင့်ကျမတို့ဖက်ကဒီကိုရိုနာဗိုင်းရပ်စ်သာရောက်လာမယ်ဆိုရင်တော်တော်ကြောက်ဖို့ကောင်းတဲ့အခြေအနေရှိပါတယ်နောက်တစ်ခုကကျမတို့ဒီနှစ်ရက်နေ့ညတနာရီတည်းကဒီရသေးတောင်ရေပူပီးတောင်ရေမောင်းတော့ရေမိပြတ်တော့ရှိပါတယ်ဒီနေ့အချိန်ကြီးဒီလျက်စင်မင်းကမရရှိသေးတဲ့အတွက်လေအဲ့ဒီမှာနေတဲ့လူတွေတော်တော်များများပြည်သူများများပြည်သူတွေကတော်တော်ဒုက္ခရောက်နေတာကိုလေကျမကြုံတွေ့ခဲ့ကြပါတယ်ဒီနေ့အချိန်ကြီးကျမမေးပါတယ်လျက်စင်မင်းပြန်လာပြီလားဆိုတာကိုဒီနေ့အချိန်ကြီးမလာတာရှိပါတယ
်အဲ့
တဲ့ကြောင့်ဒီရောဂါပိုးတွေကိုပေါ့နော်ဘလို့ကာကွယ်ကြမလဲဆိုတဲ့အချက်မှာကျမတို့ဖက်မှာလုံဆောင်မှုတွေလည်းတော်တော်အားမေးမှုတွေရှိတယ်လို့ကျမကတော့ပြောလိုပါတယ်
ဟုတ်ကဲ့ကိုသွန်လင်းအောင်တို့ကတိတ်မကြသေးခင်ကပဲကျွန်တော်တို့ရက်ဖက်လူမှုဖွဲ့စည်းတွေအားလုံးပေါင်းပြီးတော့ဒီစစ်ပွဲတွေကိုအများဆုံးရက်ပေးဖို့စစ်ပွဲတွေနဲ့ပတ်သက်တဲ့အခြေအနေဒုက္ခတွေနဲ့ပတ်သက်တဲ့အခြေအနေကျွန်တော်တို့သဘောထားထုတ်ပြန်ချက်တွေဆောင်ထုတ်ထားတာတွေ့ပါတယ်ဆိုတော့ကိုသွန်လင်းအောင်တို့အဖွဲ့တွေရဲ့အဓိကသဘောထားကိုအချင်းချုပ်ပြောပြပေးပါအ
ဲဒီဂျင်ညာချက်မှာတော့နှစ်ပိုင်းပေါ့တစ်ခုကတော့ဒီအခုလိုမျိုးတော်လုံးမှာရိုက်ခတ်နေတဲ့ဒီကတ်ဆိုးကြီးပေါ့ဒီဟိုဗိုင်းရပ်စ်ပေါ့ကိုဗစ်ဗိုင်းရပ်စ်ဖြစ်နေတဲ့အချိန်မှာဒီတိုက်ပွဲတွေကိုလုံးဝရပ်လိုက်တင်တယ်ဆိုတာကဟိုပထမတစ်ခုပေါ့နောက်တစ်ခုကတော့ခုနပြောတဲ့ဒီအထူးသဖြင့်ရခိုင်နဲ့ဒီချင်းပြည်နယ်မှာရှိတဲ့တချို့မြို့နယ်တွေမှာဒီအင်တာနက်ဖြတ်ထားတဲ့ကိစ္စကဒါအခုလိုမျိုးအရေးပေါ်သတင်းချက်လက်တွေရရမဲ့အခြေအနေမျိုးပေါ့နော်ဗိုင်းရပ်စ်ကြောင့်မလို့အဲ့လိုအခြေအနေမျိုးဆိုရင်ဒီလိုမျိုးပိတ်ထားတာပို့ပြီးတော့မှတိုက်မှုတွေဖြစ်နိုင်စေတဲ့အတွက်ပြန်ဖွင့်ပေးဖို့ဆိုပြီးတော့နှစ်ချက်ကိုကျွန်တော်တို့ကဟိုအဓိကထားပြီးတော့အဲ့ဒီမှာပြောတာပါဒါပေမဲ့ဟိုကျွန်တော်တို့ပြောချင်တဲ့လူရင်းကတော့ဗျာဟိုပြောလို့ရှိရင်ဒီကတ်ဆိုးကြီးဖြစ်နေပြီဆိုကြီးတွေကဒီနေရာမှာလည်းဒီလိုမျိုးစစ်ကြောင်းလို့ဒဏ်နေခံရတာရှိတယ်။နောက်ပြောလို့ရှိရင်တာမန်ပြည်သူတွေတော်မှဒီအချိန်မှာခုနဗိုင်းရပ်စ်ကြောင်းကိုခံနေရတဲ့အချိန်မှာဒီခုနရခိုင်ဒေသမှာဆိုလို့ရှိရင်ပိုဆိုးတာဟောရစစ်ကြောင်းဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်။အဲ့ဒီမတိုင်ခင်ကလည်းခုနတခြားသောပြည်ပခါတွေကြောင်းမလို့ဒုက္ခတွေဖြစ်နေတဲ့လူတွေရှိတယ်။ဆိုတော့ဒီလိုလူတွေရဲ့အခြေအနေကပိုပြီးဆိုးသွားနိုင်တယ်။ဒါကြောင့်မလို့ဒီစစ်ကြောင်ဖြစ်နေတဲ့ကိစ္စတွေစစ်ပြိပက္ခတွေကိုရပ်တန့်ဖို့နဲ့နောက်ကနအင်တာနက်နဲ့ပတ်သက်တဲ့ကိစ္စတွေပေါ့နော်သတင်းချက်လက်တွေရယူဖို့အရေးကြီးတယ်နောက်တစ်ခုကဟိုဒီဂျင်နယ်လေးကိုကျွန်တော်ထုတ်ဖြစ်တဲ့အချိန်မှာဒီမထုတ်ခင်မှာပဲကျွန်တော်23ရက်နေ့မှာကျွန်တော်ပုံနာကျုံးကိုရောက်ခဲ့တယ်ပေါ့နော်ဆိုတော့ဒီ23ဆိုတာရှင်းပွင့်လင်းပြောရရင်ကျွန်တော်မျှော်ရွာကိုဗစ်နဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အရန်ကိုလူတွေကြားထဲမှာဒီထိတ်လန့်တုန်လှုပ်နေတဲ့အချိန်ဒါပေမဲ့ပုံနာကျုံးမှာကျွန်တော်မေးကြည့်တဲ့အခါမှာလူတော်များများအဲ့ဒါနဲ့ပတ်သက်ပြီးတိတ်သိနေတာမတွေ့ရအောင်ပြီးတော့ဒီအစိုးရကျန်းမာရေးဌာနကတော့သူတို့ကိုဒါပြောဖို့ခေါ်တာတော့ရှိရဲပေါ့ဒါပေမဲ့ဒါလည်းလူမခေါ်တာပါအရေးကြီးဖို့မရပါဘူးဆိုတော့တဘောတော့သူတို့သိနိုင်တာကအစိုးရစီရပဲ channel ရှိနေတယ်ဆိုတော့အစလာနေကဒီ trust ပြောင်းနေတဲ့အခြေအနေမျိုးမှာခုန balance လုပ်စရာ internet မရှိဘူးဆိုတော့ပြည်ထနာသူတို့စီမှာတော်တော်ကြီးပြန်အောင်ကျွန်တော်တွေ့ရတယ်ဆိုတော့အဲ့ဒီအခြေခံလေးတွေမှာပူတည်ပြီးတော့ခုနစာထုတ်ပြသွားအောင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီ season အတွက်ဒီဆွေးနွေးခန်းအတွက်ဒီတိုက်ပွဲတွေရပ်ဖို့အတွက်လောလောဆယ်ဟဲ့လားအနေဆုံးအဆင့်ပေါ့နော်ဒီလောက်ဆိုးတဲ့ကပီးယောဂါကြီးကိုဗစ် -19 ကပီးယောဂါကြီးဖြစ်နေတဲ့ကာလအတွင်းမှာတော့တိုက်ပွဲတွေရပ်ထားရင်ပိုမကောင်းဘူးလားဘာကြောင့်တိုက်ပွဲတွေမရပ်နိုင်တာလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တက်မတော်ဘက်ကရောဒီအေအေဘက်ကရောကျွန်တော်တို့ဆက်သွယ်ပြီးတော့မေးမြန်းခဲ့ပါတယ်အဲ့ဒီမှာဒီတက်မတော်ဘက်ကဒီသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းကြီးကျွန်တော်တို့ VOA ကိုပြောထားတဲ့သဘောထားရှိပါတယ်အဲ့ဒီသဘောထားလေးကျွန်တော်တို့နားထောင်ကြည့်ရအောင်ပါ
ကျွန်တော်တို့ကတိုက်ပွဲကျွန်တော်တို့ပေါ်ဆောင်နေတာမဟုတ်ဘူးဒီကျွန်တော်တို့ကတိုက်ပွဲတွေဖြစ်အောင်လုပ်နေတာမဟုတ်ဘူးအဲ့ဒီကလက်နက်ကိုင်ကြီးကတော့ AA ဖွဲ့ AA တန်းဖက်တောင်းရလူတို့ကတိုက်ခိုက်နေတာပေါ့တို့ကတိုက်ခိုက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကပြန်ပြီးမလွဲမချောင်တာတိုက်ခိုက်နေရတဲ့အနေအထားမျိုးရခိုင်မှာပေါ့တန်းတဲ့နေရာတွေမှာလည်းလားရူပါပဲတန်းတဲ့နေရာတွေမှာတော့ကျွန်တော်တို့တလောမှာတော့ဖြစ်တာအတိတ်မတွေ့ပါဘူးဖြစ်တယ်ဆိုရင်တော့မှကျွန်တော်တို့ကြောင့်တော့မဟုတ်ဘူးပြကျွန်တော်တို့ကတော့ဘယ်သူမှဟာကသူ့နေရာသူနေသူ့စိတ်ဆက်သူလုံသူ့ဟာသူဟုတ်ကဲ့တိုင်ရစေကျွန်တော်တို့သွေးနွေးဝဲတွေတဲ့အချိန်ချင်းတုတ်ခဲ့ပြီးခုမှထလောက်တယ်လည်းမဟုတ်ပြပါပြီ သူ့နေရာသူ့နေပြီးတော့သူ့ဦးတွေတိုင်းသူ့အတူဟလာနေကြရတယ်လို့ရှိရင်ဘာမှဖြစ်စရာအကြောင်းမရှိဘူး။ကိုကိုနေရာမှာကိုနေပြီးကော့ဖို့အေးဆေးဆေးနေကောင်းမွန်နေကြလို့ရှိရင်တော့ဘာမှဖြစ်စရာအကြောင်းမရှိပါဘူး။အဲဥပမာပြောပြမယ်ဗျ။ဒီချိန်မှာခင်ဗျားတို့ဟိုဘက်အီရန်ဘက်မှာပြစ်ခတ်တိုက်ခိုက်နေကြတာတွေရှိတယ်ဗျ။အဲဒီနေသားတွေခင်ဗျားတို့ဒေတာကြည့်လိုက်လို့ရှိရင်တော့ခုနပြောတဲ့အခြေအနေဆိုပြီးမှာပေါ့။နောက်တစ်ခုကကျွန်တော်တို့ကခုနပြောပြီကျွန်တော်တို့ကအကျန့်တ်နေနေလုပ်နေတာကျန်းပတ်နေနေလုပ်နေတာပြည်သူလူထုတဲ့ဒုက္ခရောက်လာပြီဒီကျန်းပတ်သမားတွေမရှိအောင်မရှိမှပဲကျွန်တော်တို့ကအဆင်ပြေမှာလေသူတို့ကလည်းကြင်ကြင်ပြောထားပြီသူတို့ကဒီဒေတာကိုဒုက္ခပေးနေတာဖြစ်တဲ့အတွက်ဒီအခန်းကသူတို့ပဲလေအဲ့တော့ဒီဒေတာငင်းငင်းနေတော့ဒီကိစ္စမှာဒီကျန်းပတ်သမားတွေမရှိမှဖြစ်မှာပေါ့မရှိဖို့အတွက်ကျွန်တော်တို့ကဗဇက်ကနေပြောထားပြီးဒါကိုနေရာကိုနေသူတို့လိုက်စားမှတိုက်စားပြန်ဒီစီစီဝါလုပ်အဲ့ဒါအုံမှနားထောင်မှမနားမှမထောင်တာငင်းငင်းသူတို့ဝယ်တဲ့ကြင်ကြင်ဖိတ်ပေါ်ခဲ့တဲ့သူတို့နားမှမထောင်တာဖြစ်လာတဲ့ပြဿနာတွေကပေါ်ပြီးတော့ဒီလူလူဒုက္ခရောက်ဖို့ပဲဖြစ်နေတာ။ညာတို့ကကျွန်တော်တို့ကရက်ပေးရမလားသူတို့ရက်ခိုင်းရမလားဟုတ်တယ်မလား။ဒါကျွန်တော်တို့ကတော့ကျန်းသက်တောင်းကျမ်းမှုနေနေရတော့ကျန်းသက်တောင်းကျမ်းမှုနေနေစနီးပြည်ပါတွေနဲ့ကျွန်တော်တို့တောင်းရနေတာပေါ့။ကျန်းသက်တတာချင်မှုနိုင်မှုကိစ္စတွေကတော့ဖြည်းဖြည်းချင်းချင်းအားလုံးပါဝင်ဆောင်ရွက်ကြဖို့လိုတာပေါ့။ဒီလူလူတွေကလည်းလက်မခံကြဖို့လိုတာပေါ့။ညာတို့လည်းကြားနေတာပဲလားဒီမှာရတားတွေနဲ့ human ရှိတွေလုပ်တယ်။IDP ကနေမှနေတယ်ပြီးရင်ငါစိတ်ဆောင်သူပြည်တော်မှာဒီဒီလူလူတွေထောက်ပံ့တဲ့အားတွေကိုသူတို့ကရိတ်ခါလုပ်နေတဲ့မျိုးမျိုးပေါ့သူတို့ဒုက္ခပေးနေတဲ့များအားလုံးကသတိကဒီလူလူတွေနဲ့တိုင်းပြီးတော့ဒုက္ခရောက်နေတယ်။ဒီအချိန်မှာတစ်သွားတဲ့တိစားကိုကျွန်တော်တို့ကတက်မော်ကအသက်ပေးပြီးလုပ်နေတာဘာဖြစ်လို့လဲဆိုတော့နိုင်ငံလွတ်လပ်ရေးနဲ့ထုတ်ကြအာဏာအထိပါကျွန်တော်တို့စဉ်းစားပြီးကျွန်တော်တို့မရှိနေလုပ်နေရတာ
ဆိုတော့အခုဒီဗိုလ်ချုပ်ထွန်းထွန်းကြီးပြောသွားတဲ့အထက်မှာနောက်ဆုံးပိုင်းမှာဆိုရင်ဒီသူတို့အနေနဲ့ကတည်းအကျန်းဖက်နေနေရေးလုပ်နေတာဖြစ်တယ်လွတ်လပ်ရေးနဲ့အချုပ်ချာအာဏာကိုစဉ်းစားပြီးတော့မဖြစ်မနေလုပ်နေရတာဖြစ်တယ်လို့ပြောသွားတာရှိပါတယ်ဒေါက်ကင်စိုးအနေနဲ့ဗိုလ်ချုပ်ထွန်းထွန်းကြီးပြောတဲ့ပုံမှာဘယ်လိုသဘောရပါလဲခင်ဗျဟု
တ်ကဲ့ပါကျွန်မကတော့ဒီအကျန်းဖက်ဆိုတာကအခုဖြစ်နေတဲ့ဖြစ်စဉ်ကဘာကြောင့်ဖြစ်တယ်ဆိုတာကိုစဉ်းစားသုံးသပ်ဖို့လိုပါလိမ့်မယ်ဆိုတော့ကျွန်မတို့ကဒီပြည်တွင်းစစ်เนาะပြည်တွင်းမှာဖြစ်နေတာတခြားကလာပြီးတော့ဖြစ်နေတယ်တိုက်ပွဲတွေလည်းမဟုတ်ပါဘူးအဲ့တည်းကြောင့်တစ်ဖက်နဲ့တစ်ဖက်ဒါတိုင်းရင်းသားတွေအချင်းချင်းဗမာလေးတိုင်းရင်းသားဆိုပြီးသူတို့ခံယူထားတယ်ကျမတို့ရခိုင်နေလေးတိုင်းရင်းသားအချင်းချင်းဖြစ်နေကြတယ်အဲ့ဒီအတွေ့အကြုံကျမတို့အနေနဲ့ကလည်းဒီဖြစ်နေတဲ့တိုက်ပွဲတွေကိုပေါ့เนาะဒီညီရကိုအရင်ပုံသဏ္ဍာန်နဲ့ဖြည့်ချင်းဖို့လိုပါလိမ့်မယ်ဒီအကျက်ဖက်တဲ့ပုံစံသဘောမထားဘဲနဲ့ဖြည့်ချင်းဖို့ကိုကျမကတော့တိုက်တွန်းလိုပါတယ်ရှင
့်ဟုတ်ကဲ့ကိုတွန်းလေးအောင်ဒီနေ့ကဒီဘူဇုံထွန်းထွန်းကြီးရဲ့သဘောထားပေါ်မှာဘယ်လိုမြင်ရှိပါလဲ
ပွင့်လင်းပြောရမယ့်အဲ့ဒီဟိုအကျန်းဖက်လို့ပြောသွားတဲ့ကိစ္စပေါ့နော်ဒါဟိုပွင့်လင်းပြောရင်အဲ့ဒီအကျန်းဖက်အဖွဲ့ပါလို့စပြီးကြီးညာလိုက်တဲ့အချိန်ကလေးကလည်းကျွန်တော်တို့တော့အံ့ဩတယ်ဘာလို့ဆိုတော့ဒီချိန်မှာတကယ်ဒီ virus ကိစ္စကြီးကအကြီးကြီးလှုပ်ခတ်နေတဲ့အချိန်မှာဒီနေရာကိုအားလုံးကဒီ virus ပေါ်မှာအံ့ဩရောက်နေတဲ့အချိန်မှာအဲ့ဒီအကျန်းဖက်ဆိုတဲ့ကြီးညာချက်ကြီးကထွက်လာတော့ကျွန်တော်တို့လည်းတော်တော်ကိုအဲ့ဒီချိန်မှာအံ့ဩပါတယ်ဆိုတော့ဒီတကယ်အရေးကြီးကံပြောမယ့်ဟာကိုဟိုကင်တွေတာထက်တခြားတစ်ဖက်ကိုရောက်သွားသလားလို့ခံစားလိုက်ရတယ်ဒါတခုပေါ့နော်နောက်တခုကတော့ပွင့်လင်းပြောရင်ဒီနိုင်ငံရေးအကြောင်းဖြစ်နေတဲ့ဒါပြိပက္ခပဲဆိုတဲ့သုံးသပ်မှုကိုပျောက်သွားပြီးတော့ခါအကျန်းဖက်လို့တင်လိုက်တဲ့ဟာကကျွန်တော်ထင်တယ်အေအေနဲ့တည်းမဟုတ်ဘူးဗျကျန်တဲ့ peace process တခုလုံးပေါ်ကကြီးမားတဲ့တည်အောင်မှုလို့ကျွန်တော်မြင်တယ်ဆိုတော့ဒီလိုမျိုးသွားတယ်ဆိုလို့ရှိရင်တော့ဒီပြဿနာတွေကပိုကြီးလာပြီးတော့အဲ့ဒီပေါ်မှာ virus ပြဿနာပါထပ်ပေါင်းလာရင်တော့ပိုပြီးတော့ဒီပြဿနာထိမြတ်သိမြတ်ဟိုမနိုင်မနည်းနေဖြစ်ကုန်နိုင်တဲ့အခြေအနေမျိုးတွေရောက်သွားနိုင်တယ်ဒါကြောင့်အဲ့လိုမျိုးကျန်းဖက်လို့တုံတုံတာရောကျန်းဖက်လို့ကြီးညာတာရောအဲ့ကိစ္စမျိုးတွေကိုကျွန်တော်ထင်တယ်အစိုးရရောတက်မရောကပြန်ပြီးတော့တုံသက်တင်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ပေါ့နော်ခဏဒီစကားလေးကိုကြားပြီးတဲ့အချိန်မှာ
ဟုတ်ကဲ့အေးဘက်ကလည်းပဲကျွန်တော်တို့ဒီပြောခွင့်ရခိုင်ဒုက္ခကိုဆက်သွယ်မေးမြန်းတဲ့အခါမှာခိုင်ဒုက္ခကဘာကြောင့်တိုက်ပွဲတွေရှိနေတယ်တိုက်နေရတယ်ဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုပြောထားပါတယ
်ကျွန်တော်တို့ဒီညီနောင်မှာမိုက်တုံးပွဲကဒီအေပယ်လာကပြီးတော့အေပယ်30ရက်နေ့အထိကျွန်တော်တို့ဒါထိုးစစ်တွေကိုရပ်တန့်ထားမယ်ဆိုပြီးတော့ကျွန်တော်တို့ထောက်ပြန်ချက်ထုတ်ပြန်ပြီးတာရှိတယ်။အဲ့ဒီတိုင်းမှာကျွန်တော်တို့ကမြန်မာစစ်တပ်ကိုတွားပြီးတော့ထုံးစစ်ချင်တာလုံးဝမရှိဘူး။အခုဒီရခိုင်ပြည်သားမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာကဒါမြန်မာစစ်တပ်ဘက်ကနေကြည့်တော့ဟိုတည်ရလေအကုန်ပုံပြီးတော့မှကျွန်တော်တို့ကိုအလွန်အင်အားတွေပုံပြီးတော့ဒီဟိုထုံးစစ်ဆင်နေတယ်။နောက်ပြီးလို့ရှိရင်အင်တာနက်တွေကိုဖြတ်နော်ဒါဒီသတင်းမီဒီယာတွေကိုဖြတ်ပြီးတော့မှသူတို့ဒီဟိုထုံးစစ်တွေကိုဒါပြင်းပြင်းထန်ထန်လုပ်နေတယ်။ဟိုဒါကြောင့်မို့လို့ကျွန်တော်တို့ကနေပြီးတော့အော်မလို့မဆောင်တာလို့ခုခံနေရတဲ့အနေအထားတွေရှိတယ်။အဲခုနကခင်ဗျားပြောသလိုမျိုးဒီမြန်မာစစ်တပ်ဘက်ကနေကြည့်တော့အေကတိုက်ရဲသူတို့တိုက်နေရတယ်ဆိုလို့ရှိရင်ကျွန်တော်တို့ပြညာသလိုမျိုးသူတို့ဘက်ကနေကြည့်တော့ဟိုထိုးစစ်တွေမလုပ်ပါဘူးဆိုပြီးတော့သူတို့တိုက်လို့ဒါဆိုလို့ရှိရင်လည်းဒါအခြေအနေကတော့ဟိုဖြစ်တော့မှာပေါ့နော်။သူတို့ကတနင်္ဂနွေလုံးတိုက်တာဆောင်တဲ့ပြစ်ခတ်ရစေးလို့ငါတို့ပြညာပါတယ်ဆိုပြီးတော့တတိရှိရှိပြညာလိုက်တော့ဒါဆိုလို့ရှိရင်လည်းသူတို့ပြောတဲ့စကားကိုလက်ခံနိုင်ကြအကြောင်းရှိတယ်။
အခုကမြန်မာစစ်တပ်ကကထွေးပြီးတဲ့အကြောင်းလို့ကျွန်တော်တို့ကပြန်တိုက်နေရတာဒါကတော့ဒါကျွန်တော်တို့ပြည်သူလူထုလည်းအားလုံးသိတယ်လို့နိုင်ငံတကာကလည်းဒီမြန်မာစစ်တပ်ကထွေးပြီးနေတယ်ဆိုတာဒါတရားကိစ္စပဲလို့ဒါကြောင့်လို့ဆိုလို့ရှိရင်တို့ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကနဲ့နေပြီးတော့မြန်မာစစ်တပ်ကတို့တို့ဒါအတိုင်းပြည်ပြည်ကဒါပြည်တရားဝင်ကြေညာထားတဲ့ကိစ္စလေဟောကျွန်တော်တို့အေအေကိုအမြင့်ကတိုက်နေဆိုပြီးတော့မှကြေညာထားတယ်ကြေညာကြည့်ရလေပေါင်းပြီးတော့ပြည့်စင်နေတာဒါတူဘဘကတကယ်ဒီအစိုးရဘက်ကကြေညာပြီးတော့တိုက်နေတဲ့စစ်ပွဲပဲနော
်ဆိုတော့ခိုင်သူခါကလည်းပဲသူတို့ကတိုက်နေတာမဟုတ်ဘူးသူတို့ကသွားပြီးထိုးစစ်ဆင်နေတာမဟုတ်ဘူးသူတို့ကိုလက်တိုက်တဲ့အတွဲမလွဲမရှောင်တာခုခံနေရတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့တပ်ဘက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူး A ဘက်ကလည်းပြောတော့ကသူတို့ကသွားတိုက်တာမဟုတ်ဘူးဆိုတော့ဘယ်ဘက်ကမှစတိုက်တာမဟုတ်ဘဲနဲ့လက်ရှိအခြေအနေထိကတော့တိုက်ပွဲတွေကလည်းဖြစ်နေတော့မယ်တခါရတားတွေနေတဲ့နေရာတွေပေါ်မှာလည်းပဲလက်လက်ကြီးကြီးကြလို့ဒီနေ့ထိလည်းပဲရတားတွေထိခိုက်သေးဆုံးဒဏ်ရာရတာတွေကလည်းရှိနေတုံးပဲဆိုတော့ခိုင်ဒုက္ခပြောတဲ့အပေါ်မှာရောဒေါခင်စောဝေအနေနဲ့ဘယ်လိုမြင်မိပါလဲခင်ဗ
ျဟုတ်ကဲ့ပါဒီတိုက်ပွဲဆိုတာကတော့ဘသူကတိုက်တိုက်နှစ်ဖက်တိုက်မှတိုက်ဖြစ်ဆိုတဲ့အဖြစ်ကိုရောက်လာတာပါချင်းနော်အဲ့တော့တိုက်ပွဲတွေဖြစ်တယ်နှစ်ဖက်တိုက်ပွဲဖြစ်တာနိုင်ငံရေးအရဖြစ်ကြတာကျွန်တော်တို့မပြောလို့ပါဘူးသူသူသေးကိုသေးတိုက်ကြတာဒါပေမဲ့လည်းအခုကဒီပြည်သူတွေတစားခံဖြစ်နေကြတာကိုကျွန်တော်တို့တော့တော့စိတ်မကောင်းဖြစ်ရပါဘူးဒီနေ့ဆိုလို့ချင်းဒီလို virus ပိုးတွေနော်အကြောင်းအလဲနဲ့များနေတဲ့ဂျာတဲ့ရန်ကုန်မြို့ကြီးမှာဆိုရင်မဲမို့တော့လူတယောက်မှမထွက်နိုင်တဲ့အချိန်မှာကျမတို့ရခိုင်ပြည်ဒီပကြံရဲမှာပုံနဲ့ကျွန်းမှာနည်းနည်းကြည့်သုံးလုံးကြားရတဲ့သူ6ယောက်ဆုံးတော့ပါနော်ဘယ်ရလဲတော်တော်များများရပေါ်ကြအဲ့တော့ကျမစီတိတုပုစလေးတူဦးဖြစ်တယ်အမျိုးသမီးတူဦးလည်းဖြစ်တယ်တိုင်းရင်းသူတူဦးလည်းဖြစ်ပါတယ်အဲ့တော့ကျမတို့ရခိုင်လူမျိုးတွေရခိုင်တိုင်းရင်းသားတွေအတွက်ဘူးဆိုလို့ချင်းအစာအကွေမေးတဲ့သဘောတွေကိုကျမတို့ဖန်ဆင်းနေရတယ်เนาะအဲကြောင့်ဒီတိုက်ပွဲတွေကတော့ဟိုတော်တော်လေးနဲ့နောက်ထပ်မှလည်းပြင်းထန်လာမယ့်သဘောရှိပါတယ်ဘာလို့လဲဆိုတော့ဒီလို virus ပိုးတွေဖြစ်နေတဲ့အချိန်ဒီပကြင်ရဲ့ကြိတ်မာတော့ဒီလိုမျိုးဖြစ်နေတယ်ဆိုရင်နောင်ကိုလည်းရေရှည်မှာဖြစ်လာဖို့အများကြီးရှိပါတယ်အဲ့ဒီအတွက်ကြောင့်ကျမတို့ကပြည်သူအစိုးရတို့ရဲ့အယူထားပါเนาะနောက်တစ်ခါကျမတို့ကဒီပြည်သူဒီလိုသာအဓိကလို့လည်းပြောထားတဲ့အစိုးရတရက်အနေနဲ့ဒီရခိုင်ပြည်မှာဖြစ်တဲ့နေတဲ့တိုက်ပွဲတွေမှာဂျားတွေမှာတည်နေတဲ့မြေစာဘင်းတွေကိုလည်းတခွမအသင်မထွက်တော့ဘူးလို့ကျွန်တော်တို့တော်တော်လေးဝမ်းနေဖို့ကောင်းပါတယ်။ဟ
ုတ်ကဲ့။
အဲ့ဒါကြောင့်တာဝန်ရှိတဲ့အစိုးရတရက်အနေနဲ့လည်းဒီတိုက်ပွဲကိုရက်တန့်ဖို့ပဲတိုက်ပွဲပေးဖို့ကျွန်မအနေနဲ့ဒီနေရာနဲ့မိတ္တလို့ပါရှင့်
။ကိုတို့ရောင်နေနေရောဒီအီဘက်ကလည်းသူတို့ကတိုက်တာမဟုတ်ဘူးသူတို့ကလည်းမဆောင်တာခုခံနေရတာလို့တုံ့ပြန်တဲ့ပုံမှာဘလို့အမြင်ရှိပါလဲ
ပွင့်လင်းပြောရရင်တော့ဗျာဟိုနှစ်ဖက်လုံးကိုကျွန်တော်နားထောင်ပြီးတဲ့အခါမှာတော့နှစ်ဖက်လုံးကသူထိုးစစ်လုပ်တာမဟုတ်ဘူးပေါ့နော်သူတို့လာတိုက်လို့တိုက်ရတယ်ဆိုတာမျိုးသူတို့ပြောတာကိုကျွန်တော်ကြားရတယ်ပေါ့နော်အဲ့တော့ပွင့်လင်းပြောရရင်တော့အဲ့ဒီပုံမှာကျွန်တော်တို့ကအများကြီးပြောလို့တော့မရတော့ဘာလို့ဆိုကျွန်တော်တို့လိုက်လဲကြည့်နိုင်တာလည်းမဟုတ်ဘူးဒီဒေသနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုတစုံတရာကတော့မီဒီယာတွေလွတ်လပ်စွာဝင်ထွက်နိုင်တာပေါ့အဲ့လိုအခြေအနေလည်းမရှိတဲ့အခါကျတော့ဘယ်သူကထိုးစစ်တိုက်ပြောဘယ်သူကခံစစ်တိုက်ရင်လဲဆိုတဲ့အခြေအနေကြီးကတော့ကျွန်တော်တို့ကအဲ့ဒီပုံမှာတော့ဟိုတိတိကျကျပြောဖို့တော့အရင်ခက်သွားတယ်ဒါပေမဲ့ဟိုခုနတခုတော့ပါလာတော့နောက်ဆက်တွဲတခုမှာတော့ဒီတက်မရော်ဘက်ကတော့ဒီပြစ်ခတ်ရစဲကြီးကသူတို့ဘက်ကလုပ်ဖို့မလုပ်ဘူးလို့ပြောတယ်ပေါ့နော်ဒါပေမဲ့ဒီ A ဘက်ကပြောတဲ့အခါမှာတော့ဒီ April 1ရက်နေ့ကနေ30ရက်နေ့ထိပြစ်ခတ်ရစဲမှုလုပ်ထားပြီဆိုတာမျိုးပါလာတယ်ပေါ့နော်ဆိုတော့ဒါကတော့ကျွန်တော်ထင်တယ်ဒါကိုနည်းနည်းလေးကောင်းတဲ့ဟိုလက္ခဏာတခုပဲလို့ကျွန်တော်အလိုမြင်တယ်ဆိုတော့ဟိုဘာပဲဖြစ်ဖြစ်ဒီ A ဘက်ကလည်းလိုမျိုးပြစ်ခတ်ရစဲပြီဆိုတာမျိုးလုပ်ပြီဆိုရင်တော့တက်ဖက်ကလည်းဒီပေါ်မှာပြစ်ခတ်ရစဲမှုစုံတရာထပ်ပြီးတော့လုပ်လိုက်မယ်ဆိုရင်ခြေနေတဲ့စုံတရာတိုးတက်သွားနိုင်တယ်ပေါ့တေချာကတော့ AEO တက်မရောတို့နှစ်ဖွဲ့လုံးရဲ့ဒီအဖွဲ့ရဲ့ဖွဲ့စည်းပုံတွေနော်ရည်ရွယ်ချက်တွေရည်မှန်းချက်တွေမှာသွားကြည့်ရင်ပြည်သူအတွက်ဆိုတာနှစ်ဖွဲ့လုံးမှာပါမှာပဲအဲ့တော့တကယ်ပြည်သူအတွက်တို့ကဟလာဟိုတကယ်ဥထိပ်ထားတယ်ပြည်သူအတွက်လုတ်လုတ်တယ်ဆိုရင်တော့ဒီအခြေအနေကအရန်ကိုအပြည့်ရက်ပြီးတော့ပြည်သူအတွက်ပို့ပြီးလုတ်လုတ်ပေးရမယ်အခြေအနေကိုကျွန်တော်အလိုပဲမြင်တယ်ပြည်သူအနောက်အထူးကကြီးမားတဲ့အခြေပြုံးမှာပြည်သူအတွက်ဘယ်သူကတကယ်စေတနာရှိလဲဆိုတော့မှတ်ကြောက်တင်ရမယ်အခြေအနေပဲအဲ့တော့ဒီအခြေအနေမှာပို့ပြီးတော့ဒီလိုမျိုးပြည့်ရက်တဲ့ကိစ္စမျိုးလုတ်ပြီးတော့မှအဲ့ဒီကောင်းဘက်ကိုဥထည်ဖို့တော့ပို့ပြီးတော့လုတ်တင်တယ်လို့ကျွန်တော်မြင်တယ်ဆိုတော့တက်မရော်အနေနဲ့လည်းဟိုအစ်စ်မဟုတ်ပါဘူးတကယ်2019နှစ်ဆောက်မှာလည်းသူတို့ဟိုပြည့်ရက်တယ်ဆိုတော့သူတို့ဘက်ကလုတ်ခဲ့တာပဲဆိုတော့အခုဒီဘက် A ကလည်းလုတ်နေပြီဆိုရင်ဒါကအပြိုင်လုတ်လို့ရလောက်ပြီလို့ကျွန်တော်အဲ့လိုပဲမြင်တယ်ပေါ့နော်ဒီ
ကျွန်တော်တို့ကဟုတ်ကဲ့ကျွန်တော်တို့ကအခုဆလာဆွေးနွေးကြတယ်ပြောကြတယ်ရိုက်ဖို့တိုက်တွန်းကြတယ်ဆိုတဲ့နေရာမှာဒီ COVID ကြီးစားဖြစ်ခဲ့တဲ့ကိုက
ီကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းအားလုံးကတကဘာလုံးကိုသူတို့ကတိုက်တွန်းပါတယ်ပန်ကြားပါတယ်ဟဲ့လားလက်ရှိကာလမှာစစ်ပွဲတွေကိုရပ်ထားကြပါပြစ်ခတ်ရပ်ထားကြပါဆိုပြီးတော့တိုက်တွန်းတယ်ပန်ကြားတယ်အဲ့ဒီတိုက်တွန်းပန်ကြားချက်နဲ့အညီလိုက်နာတဲ့ဒေသတွေနိုင်ငံတွေလည်းရှိပါတယ်ဒါလည်းကျွန်တော်တို့သိထားပြီးသားပါသတင်းတွေထဲမှာလည်းပါထားပြီးသားပါဆိုတော့မရက်တဲ့နိုင်ငံတွေလည်းရှိမှာပါဥမာဘူဂျိုထွန်းထွန်းကြီးကိုကားသွားတဲ့ထဲမှာဆိုရင်အီရန်ဘက်မှာတိုက်ပွဲတွေဖြစ်နေသေးတယ်ဆိုပြီးတော့ပြောပါတယ်ဆိုတော့ဟိုမရက်တင်လည်းမရက်တဲ့ဒေသကလူဒုဘေးဒုက္ခခံစားကြရတာပဲရက်ရင်ရက်တဲ့ဒေတာကလူထုကအကျိုးကျေးဇူးခံစားကြရတာပဲယောဂဘေးစုအန်ဒရီကကောတခြားလားအခက်ခဲအကျအတဲ့ဘေးဒုက္ခတွေကရောလူကင်းကြရတာပဲဆရာကျွန်တော်တို့ကဘေးဒုက္ခကြနေတဲ့လူထုပဲပြောတာပါဒေါက်ကင်စောဘီခင်ဗျာတကယ်လို့များတကယ်သာအပြစ်ခံရက်ဆဲနိုင်ကြမယ်ဆိုရင်အားလုံးအတွက်ဘလောက်အထိအကျိုးရှိမယ်လို့ဒေါက်ကင်စောဘီကခံစားရပါလဲ
ဟုတ်ကဲ့ပါဒါကတော့ကျွန်တော်တို့ဟိုအခုဟိုတောင်းဆိုနေကြတာလေဗျာအားလုံးအပြီးပါပဲအပြည့်အထက်ကိုရက်စေးလိုက်တာနဲ့ပဲကျမတို့ဒီရခိုင်မှာစေဘေး6စခန်းနေရာ9နေရာကိုဟိုတော့နိုင်တဲ့နေရာတွေရှိတယ်တချို့ကတော့အကုန်လုံးမိန်တော်ပြင်ဖြစ်တော်တဲ့အတွက်မတော်နိုင်တဲ့ရော်တယ်လည်းရှိပါတယ်အဲ့တော့ဒါကလည်းတစ်ချက်ပါနောက်တစ်ခုကလည်းအခုလိုပေါ့နော်ဒီလိုကြောက်ခမဲ့လူလီဖြစ်နေတဲ့ဒီ virus 4တွေကိုကနေလည်းကျမတို့ကပေါ့နော်လူတွေကိုတစုတဝေးတည်းမနေဘဲနဲ့ပြီးချစီနေနိုင်တဲ့အားရကိုလည်းကင်းဝေးသွားပါလိမ့်မယ်အဲ့တဲ့ကြောင့်ဒီအပြည့်ခက်ရဆေးရည်တည်တာအဓိကဖြစ်ပါတယ်အဲ့လိုရဆေးလိုက်လို့ချင်းကျမတို့ရခိုင်ပြည်နယ်ဒီလေပြန်နေအေဂျင့်တော့မှဖြစ်ပါတယ်ဒီတိုက်ပွဲတွေဂျားတွေမှာလည်းနေကြီးတွေကြပြီးတော့တိုက်ပွဲမရှိပေနဲ့ပြင်းနေတဲ့ဂျားတွေကဒီဒဏ်ရာတွေရနေကြတယ်သင်းနေရတဲ့လူတွေကိုတာဝန်ယူမှုတာဝန်ခံမှုလုံးဝမချိတဲ့အဖြစ်တွေကိုအဲ့နေကျမတို့တွေဒီအပြစ်ခက်ရစေးလိုက်တယ်ဆိုရင်ဒါတွေကိုပြင်ဝေးတော့မှာပါအပြစ်ခက်ရစေးလိုက်ခြင်းအပြင်တော့အင်မတန်မှဟိုကျမတို့အတွက်လည်းဝန်တာရမယ်ပြည်သူတွေအတွက်လည်းအဲ DNA တွေကပြင်ဝေးတော့မယ်လို့ကျမအနေနဲ့ပြောစီမှာဖြစ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာအထူးတခုပြောချင်တာကတော့ကျွန်တော်တို့တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့နေရာမှာရခိုင်တခုတည်းတွေမဟုတ်ဘဲနဲ့ချင်းပြည်နယ်ဘလဘွားဘက်မှာလည်းဖြစ်တာတွေရှိပါတယ်တခါတခြားဒေသတွေမှာလည်းပဲကျဲတယ်နဲတယ်ဆိုပေမဲ့ဟလာလုံးလုံးကြီးရက်တဲ့အနေအထားမျိုးတော့မဟုတ်ပါဘူးဆိုတော့ဒါတနိုင်ငံလုံးကတိုက်ပွဲတွေအခြေအနေကိုကျွန်တော်တို့ပြောတယ်လို့ဟိုကျွန်တော်တို့ပြည်သက်တွေကိုအတိပေးချင်ပါတယ်ဆိုတော့ကိုသူနေအောင်ခုနကတော့မိကုန်းနဲ့အလားတူပါပဲကျွန်တော်ဒီနေရာမှာစဉ်းစားမိတာကတကယ်သာအခုအချိန်မှာအနိုင်ဆုံးအဆင့်ပေါ့နော်ကိုဗစ် -19 ကပ်ရောဂါဇူကြီးလွတ်ကင်းတဲ့အချိန်အထိဟလာအပြစ်ကရပ်ထားနိုင်မယ်ဆိုရင်ဒီဥစ္စာကဒီဒေတာနဲ့ဒီဒေတာကလူလူတောင်မကတမတော်အတွက်ကောအကျိုးမရှိနိုင်ပြီဘူးလားလို့ကျွန်တော်စဉ်းစားမိတယ်ကိုသွန်းလေးအောင်ဘယ်လိုသဘောရလဲ
ကျွန်တော်ကျင်လာလို့ကဟိုတိုက်တယ်ဆိုတော့တေးကြကြည်ကြတာဟုတ်ဆိုတော့ဒီတိုင်းသားလက်နက်ကိုင်တွေဘက်ကတေးလို့တမတော်ဘက်ကလည်းတေးကြကြည်ကြတာရှိရပါတယ်ဆိုတော့အဲ့ဒီအတွင်းမှာစစ်ကိုရက်ထားမယ်ဆိုလို့ရှိရင်အနည်းဆုံးတော့အသက်တွေမသေးတော့ဘူးဗျာဆိုတော့ဟိုစစ်သားတွေပေါ့စစ်သားတွေမသေးတော့ဘူးပြီးတော့သူတို့မိသားစုတွေကိုပို့ပြီးတော့သူတို့ကူးဆိုင်နိုင်မယ်ဒီလိုခြေနေမျိုးမှာအဲ့ဒါဗိုင်းရပ်စ်ကြောင့်မလို့လူတိုင်းကအိမ်ထဲမှာကြောက်နေရတဲ့ခြေနေမှာဒီစစ်တိုက်နေရတဲ့သူတွေရဲ့မိသားစုတွေဆိုရင်ဟလာသူတို့ကာဝယ်ပေးမဲ့သူကသူတို့ကာဝယ်ပေးနိုင်မယ်လို့စစ်တိုက်နေရတာမျိုးတွေဖြစ်နေတယ်အဲ့တော့တကယ်သာဗိုင်းရပ်စ်ရက်သွားတဲ့အထိကိုအဲ့ဒီလိုမျိုးအပြစ်ရက်နိုင်မယ်ဆိုလို့ရှိရင်တော့သူတို့စစ်တိုက်ဆရာမလို့တော့ပဲနဲ့သူတို့ရဲ့ဒီအင်အားတွေကခုနသူတို့မိသားစုတွေကိုပို့ပို့ပြီးတော့ကာဝယ်နိုင်မယ်သူတို့ရဲ့အတိုင်းဝိုင်းပေါ့နော်သူတို့ရဲ့ဒီ community ပေါ့သူတို့ဒီလူအတိုင်းဝိုင်းကိုပို့ပြီးတော့ကာဝယ်နိုင်တာမျိုးတွေရှိလာအောင်ဆိုတော့ဒါကဟိုကျွန်တော်ထင်တယ်တိုင်းသားလက်နက်ကိုင်တွေပဲတင်ဖို့တက်မလို့အတွက်လည်းအများကြီးဒီနေရာကအကျိုးရှိလာနိုင်တဲ့ကိစ္စတွေဆိုတော့သူတို့ဒါတွေအများကြီးသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့ဟိုကိုယ်အိမ်ကိုပြန်နိုင်မယ်ပေါ့ဗျာအဲဒါဆိုတော့ဒါကတော့တက်မလို့အတွက်ကိုအဓိကထိရောက်တဲ့အကျိုးလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိစ္စဝင်နေတဲ့ဒီလိုတိုက်ပွဲတွေရပ်ဖို့အတွဲအစိုးရပဲတံပရောပဲအေးအပေါဝင်သက်ဆိုင်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဘက်ကအထူးပန်ကြားကျင်တာများရှိတယ်ဆိုရင်ဘယ်လိုပန်ကြားကျင်ပါလဲခင်ဗျ။ဒ
ီကောင်ကကျမတို့ကတော့အမီလေးမျိုးအမီလေးစောက်တဲ့ဆိုင်ကစီစီနေတာနော်။ဒီတော့ဒီရခိုင်ပြည်မှာစစ်တေးနေတာဆိုပြီးနောက်ရက်တွေမရှိသေးဘူးတိုက်ပွဲတွေလက်မှန်ကြည့်လို့ဒီဟာဟောင်းဝေးစီးဖို့လည်းကျွန်တော်တိုက်တွန်းလိုပါတယ်။နောက်ဆက်တာအခုလိုတိုက်ပွဲတွေကိုဒီကောင်အစင်းလေးနဲ့စီစီပြီးလဲဘုံပိတ်ပေါက်စီစီနဲ့နိုင်ငံရေးစစ်ဆေးဝိုင်းမှာစီနေစီအဲ့ကိုပြီးတော့ဘောလာဒီစီနေစီကိုစဉ်းစားပေးစီစီနေလို့ကျွန်တော်တို့ဆုံးဒီကျမတို့ထမတယ်တကယ်စဉ်းစားနေမရှိတဲ့အခွင့်အရေးလေအခုတော့စဉ်းစားနေစီကိုတရားစီမင်းရဲ့စိတ်ကိုအပေါ်မရှိတော့တဲ့အခါမှာတော်တော်လေးဆောက်ရမှာအောက်ကမင်းကဒီကျမတို့နော်အဲ့စီနေစီရဲ့လူကြီးဆောင်ရကကိုကဘာလို့ဆောက်တာလဲတော့ကျမတို့ကကိုယ်စီစဉ်ဆောင်ပေးနေလို့မရပါဘူး။နော်။ကျမတို့ဂျင်းလေးမှာပဲဒီတိုက်ကြီးတွေရက်စီစဉ်နေတာ။နောက်တစ်ခါကျမတို့ကပြင်းအမှောင်ဆက်နေတာပေါ့နော်။ဒီတိုက်ကြီးတွေဖြစ်တဲ့ကွာဒီဘက်ကဖြစ်တဲ့ဒီဘက်ကဖြစ်တဲ့
ီးတူမီဒီယာလောလောဆယ်ပြေးလိုက်ပြီးဆိုပြီးစီမံတစ်ခုဆက်လာလို့ကျွန်တော်ယူဆပါအဲ့ဒါကြောင့်ဒီစီမံတစ်ခုရဖို့အတွက်ဆိုမီဒီယာကိုလောလောဆယ်တော့လာနေလိုက်တာအနာကဒုက္ခရောက်နေတဲ့ခြေချင်းတွေကိုလည်းဒီပေါ်တော့ဒီဟိုဟာတော့ပြုလို့တဲ့ဆက်ကြည့်ဒီယာဥပမာဒီဖိုင်ယားစပ်အပ်လို့ဖြစ်တယ်လေအင်တာနက်ကိုသူ့ပေးပါဆိုတော့မကောင်းဘူး
အကူသူလေးအောင်နေနေကရောရှေ့မှာပြောသွားတာတွေပြင်ထပ်ပြီးတော့ဘယ်လိုလေးနဲ့ပန်ချားကျင်တာများရှိပါသေးလဲ
ဟိုအဓိကတော့ခဏတက်မောင်ကလည်းအများကြီးပြောတယ်သူကရက်ဆိုသူရက်တော်မှာဆိုအဲ့ဒါတော့ဒီလိုလေတိုက်ချင်းနောက်တစ်ခုကခဏဂျမ်ဖက်ဆိုရဲ့အိဆာကိုလည်းကျွန်တော်ပြန်ပြီးတော့စဉ်းစားကြည့်တယ်ဆိုတော့စစ်ဖြစ်ကြပြီဆိုလို့ရှိရင်တော့သူစကားတော်ရှိပါတယ်စစ်ဖြစ်ပြီဆိုရင်ဒီမှာတော့ကြာဆုံးကဒီကားပဲဆိုတော့ that time ကတော့စစ်ဖြစ်ပြီဆိုလို့ရှိရင်သူနိုင်ဖို့တက်ကိုကြားပြီးလုပ်ကြတယ်ဆိုတော့အဲ့ပေါ်မှာအကျန်းဖက်လို့ဆိုတဲ့ဆက်ဆွဲပြီးတော့ဒီမှာတိုက်ပွဲလည်းငယ်ပြီးတော့ပူရှိအောင်လုပ်နေတဲ့အစားဒီတိုက်ပွဲတွေကကတော့နိုင်ငံရေးအောက်ခံကြောင့်ဖြစ်လာတယ်အဲ့တော့အဲ့နိုင်ငံရေးနောက်ခံတွေကတို့ဒီလိုဖြည့်ရှင်းရမလဲဆိုတဲ့လက်တွေ့ကျတဲ့ချိကပ်မှုတွေနဲ့အစိုးရဘက်ကဒီလေလုပ်ဖို့ပြီးတော့ကတော့ဒီဘက်ကလည်းကတော့ပို့ပြီးတော့လက်တွေ့ကျတဲ့ချိကပ်မှုတွေဒီပေါ်မှာကိုယ့်ရဲ့ GDP သားတွေကိုနိုင်ငံမှာတည်တည်ပြီးပြီးမျိုးတွေမြင့်နာအောင်လို့ဒီလိုမျိုးချိကပ်သွားတဲ့လေဆိုတဲ့ပုံစံမျိုးတော့သွားပါဆိုတာဒီလိုမျိုးနောက်ဆုံးအရေးကြီးတဲ့အဆုံးချက်ပေါ့နော်ဆက်တော့အင်တာနက်ကိုပြသပြီးပြောဆိုတော့ကျွန်တော်နိုင်ငံတော်တိုင်နိုင်ငံကပြီးခဲ့တဲ့လောကပဲကျွန်တော် Facebook account ဖွင့်လိုက်တယ်ဒီလိုနဲ့ဒီ address စာကိုပြောဖို့ဆိုတော့ဒီစာတစ်ခုကတော့ကျွန်တော်အားလုံးနားလည်နိုင်ကြတာအဲ့ချိန်မှာကျွန်တော်ဒီနေ့စိတ်ထားတဲ့ဒီစာကိုတန်ကြီးဒီလိုနဲ့ပြန်ပါနိုင်ဆိုတော့ဒီလိုအားလုံးပေါ်မှာတန်နေမြာစိတ်ထားပြီးတော့ခွင့်ပြုပေးဖို့ဆိုလို့ရှိရင်ဒီနေ့ဒီလည်းအများဆုံးပြန်ဖွင့်မှုတွေပါတယ်ဆိုတော့ဒီလို
COVID-19 ကရောဂါရေပေါ်အခြေအနေကာလဖြစ်တာကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညတိုက်ရိုက်လိုင်းဆွေးနွေးခန်းအစီအစဉ်မှာအစားထုတ်လွှင့်နေတာပါဒီအစီအစဉ်ကိုဗုဒ္ဓဟူးမနက်ပိုင်းမှာပြန်လည်ထုတ်လွှင့်ပြီးမှာဖြစ်ပါတယ် VOE အစီအစဉ်တွေကိုအားပေးနာဆင်ကြည့်ရှုရတဲ့အတွက်ဒီပေကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနှစ်သန်းပြည့်ရောမယ့်အချိန်မှာပဲယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ပြည်သူပြည်သားတွေရဲ့အသွါလာကန့်သတ်ထားတဲ့နိုင်ငံအတော်များများထဲမှာအိန္ဒိယပြင်သစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကတော့အဲ့ဒီကန့်သတ်ချက်တွေကိုရပ်တိုးတင်မလိုက်ပါတယ်။အိန္ဒိယမှာတော့အိမ်မထွက်ရအမိန်ကိုဝန်ကြီးချုပ်နိုရင်ဒရာမိုဒီကမေလ3ရက်နေ့ထိတိုးမြှင့်လိုက်တာပါ။ပြင်သစ်နိုင်ငံမှာလည်းအသွါလာကန့်သတ်မိန့်ကိုမေလ17ရက်နေ့ထိတိုးပြီးတော့တင်မလိုက်ကြောင်းသမ္မတအမန်နျူယယ်မက်ခရွန်ကတနင်္လာနေ့မှာပဲရုပ်မြင်သားကြားမိန့်ခွန်းမှကြေညာတော့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာလည်းအသွာလာကန့်သတ်မှုအမိန့်ကို Lagos, Abuja နဲ့ Ugan ပြည်နယ်၃ခုမှာတည်နှစ်ပတ်ထပ်ပြီးတော့တိုးလိုက်ပါတယ်။တူရကီနိုင်ငံမှာတော့စနေသတင်းကနေရုံးပိတ်ရက်တွေမှာ48နာရီကြာအပြင်းမထွက်ရအမိန့်ကိုဒီရုံးပိတ်ရက်မှာလည်းဆက်ပြီးတော့ချမှတ်ထားပါတယ်။ American ပြည်ထောင်စုမှာတော့ပိုကူသူ6သိန်းဝန်းကျင်နဲ့ကမ္ဘာမှာပိုကူခံရသူလက်ရှိအများဆုံးရှိနေပါတယ်။နယူးယောက်တမျိုးထဲမှာတင်လှူနာ3သိန်း6000ကျော်ရှိနေသလိုပြည်နယ်တစ်ခုလုံးမှာတော့ပိုကူထားသူ2သိန်းဝန်းကျင်ရှိပါတယ်။နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကတော့အဆိုဆုံးအခြေအနေကိုကြေလွန်သွားပြီလို့သတင်းလာနေမှာကြေညာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတိုးလာနေတဲ့အတွက်တနင်္ဂနွေလအသွါလာကန့်သတ်မှုတွေကိုမေလ3ရက်နေ့ထိဝန်ကြီးချုပ်နရင်ဒရာမိုဒီကရက်တိုးတင်လိုက်ပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့နေသားအလုပ်သမားတွေအတွက်အထောက်အကူဖြစ်စေဖို့တချို့ဒေသတွေမှာတော့ကန့်သတ်မှုတွေကိုလာမယ့်သတင်းမှတ်တွေအတွင်းဖြေလျှော့ပေးမယ့်အလားအလာလည်းရှိနေပါတယ်။23ရက်ကြာအသွာလာကန့်သတ်ထားတဲ့နောက်ဆုံးနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲနောက်ထပ်19ရက်အိမ်ထဲမှာနေပေးကြဖို့ဘုညင်းချုပ်မိုဒီကရွတ်မြင့်တကြကနေတိုင်ပြည်ကိုပန်ကြားခဲ့တာပါအစောပိုင်းကတည်းကအသွာလာကန့်သတ်ခဲ့တဲ့အတွက်အခြေအနေတွေတိတက်ဆိုးမလာတာဖြစ်တယ်လို့ဒီနေ့ကအမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့လည်းဘုညင်းချုပ်မိုဒီကပြောပါတယ်သူ့သမရဟင်ရီဗန်တီယူနဲ့သူ့မိသားစုဝင်တွေသူ့နဲ့အနီးကပ်ထပ်တွေ့မှုရှိသူတွေအားလုံးစုစုပေါင်းလူ30ကိုဓာတ်ခွဲနမူနာယူပြီးတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှာဖြစ်တယ်လို့သမရယုံပြောခွင့်ရသူဦးစောထေကပြောပါတယ်။ခရီးရန်တရားဟောဆရာတို့မှာကိုဗစ် -19 ရောဂါတွေ့ရတဲ့နောက်အဲ့ဒီခရီးရန်တရားဟောဆရာနဲ့သူ့သမရဦးဗန်တီယူတို့တွေ့ဆုံခဲ့တဲ့တပ်ပုံတွေပေါ်ထွက်လာတဲ့နောက်မှာတော့သူ့သမရရဲ့အကြမ်းမရင်းနဲ့ပတ်သက်လို့စိုးရိမ်မှုတွေထွက်ပေါ်လာတာပါ။ဒါပေမဲ့ဒီတပ်ပုံတွေဟာဖေဖော်ဝါရီလ9ရက်နေ့တုန်းကရိုက်ထားတဲ့ပုံတွေဖြစ်ပြီးမြန်မာနိုင်ငံမှာအစောဆုံးဗိုင်းရပ်ကူးစက်မှုရှိခဲ့တာကမတ်လ23ရက်နေ့ဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူကနေပြည်တော်သတင်းထောက်တွေကိုပြန်ကြားခဲ့တာဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကျန်းမာရှင်လန်းပါပဲရှင်။
This program has come to you from the Voice of America, Washington.